Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါလိမ့်မယ်နော်။ VOA American တိုင်းရဲ့2018ခုနှစ်စက်တင်ဘာလ29ရက်စနေနေ့ညဘက်အစည်းအဝေးကို American Bureau of Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00တိဒိုင်းနိုမီတာ25-32-51နဲ့ဒိုင်းလက်မီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ခင်ဗျာ။ကျွန်တော်ညဝင်းအောင်မဒီကနေ့ညအစည်းအဝေးကိုတောင်းယူတင်ဆက်သွားမှာပါခင်ဗျာ။
မင်္ဂလာပါခင်ဗျာကျွန်တော်အမဒီညဘက်သတင်းတွေကိုနန်းလောင်နဲ့တူချင်ညာပေးသွားမှာပါတရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ဖို့အမိရှင်းတင်သွင်းထားတဲ့ Brett Kavanaugh ကိုပြည်တော်စုစုံစမ်းစစ်ဆေးဘီရို FBI ကစတင်စုံစမ်းစစ်ဆေးနေပါပြီ American သမ္မတ Donald Trump ကိုတရားစွဲဆိုဖို့ဒီ Democrat အမတ်တွေရဲ့စူးစမ်းမှုကိုတရားရုံးတရားရုံးကခွင့်ပြုပေးလိုက်ပါတယ်ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ကိုညဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာကုလသမဂ္ဂလူ့အခွင့်အရေးအစီရင်ခံစာနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ရဲ့ဆုံးဖြတ်ချက်တွေကိုလက်မခံနိုင်ဘူးလို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းစွေကကုလသမဂ္ဂအထွေထွေညီအခမ်းမှာကြေညာလိုက်ပါတယ
် That we are not alone in having grave misgiving about ICC
Mr. President ICC နဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံတစ်ခုတည်းမဟုတ်ဘူးလို့ထောက်ပြပြောဆိုသွားတာပါဒီအကြောင်းကိုသတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်ဒီလိုပြောဆိုချက်အပေါ်မှာနိုင်ငံရေးလေလာသုံးသပ်သူတွေကရောဘလို့အမြင်ရှိပါသလဲဆိုတာကိုလည်းတစ်ဆက်တည်းတင်ပြဖို့ရှိပါတယ်အဲ့ဒီနောက်မှာတော့မြန်မာတခွင်အစီအစဉ်နဲ့ VOA ရဲ့စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
တရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ဖို့အမိရှင်းတင်သွင်းထားတဲ့ Brett Kavanaugh ကိုပြည်ထောင်စုစုံစမ်းစစ်ဆေးဘီရို FBI ကစတင်စုံစမ်းစစ်ဆေးနေပါပြီ။ American ထက်လွတ်တော်တရားရေးကော်မတီရဲ့ပန်ကြားချက်အရစုံစမ်းစစ်ဆေးမှုတွေလှုပ်ဖို့သမ္မတ Donald Trump က FBI ကိုညွှန်ကြားလိုက်တာပါ။ဒီညကစလို့တရားသူကြီး Brett Kavanaugh ပေါ် FBI ရဲ့ခုနှစ်ချိန်မြောက်စုံစမ်းစစ်ဆေးမှုစတင်လိုက်ပါပြီ။တနင်္လာနေ့မှာတော့သူဟာ American ပြည်ထောင်စုတရားရုံးချုပ်ရဲ့တရားသူကြီးတဦးအဖြစ်အတိအမှတ်ပြုခံရပါလိမ့်မယ်လို့ဒီတမှာ Trump ကတောက်ကြံညဘက်မှာရည်တာခဲ့ပါတယ်။လိမ်မိုင်းဆိုင်ရာမတော်တရားပြုမှုဆိုင်ရာဆွဆဲချက်တွေထွက်လာခဲ့ပြီးတဲ့နောက်အခုဆုံးရှုံးစစ်ဆေးမှုကိုကန့်သက်အတိုင်းအတာတွေလှုပ်ဆောင်မှာဖြစ်ပြီးတော့သတင်းတစ်ပတ်အတွင်းအပြီးသတ်ရမယ်လို့ထုတ်ပြန်ချက်မှာသမ္မတ Trump ကပြောထားပါတယ်။တရားသူကြီး Kavanaugh ကိုအသေးချာနောက်ကျောင်းစစ်ဆေးပြီးသားဖြစ်တယ်လို့သမ္မတ Trump အစိုးရအဖွဲ့ကတောက်လျှောက်ပြောလာတာကြောင့်အခုဆုံးဖြတ်ချက်ဟာလုံးဝပြောင်းလဲသွားပါတယ်။Mr. Kavanaugh ကိုခံထားရေးအထက်လွှတ်တော်တစ်ခုလုံးမှာမဲခွဲဆုံးဖြတ်ဖို့တောက်ကြနေအစောပိုင်းမှာတော့အထက်လွှတ်တော်တရားရေးကော်မတီကမဲခွဲအတည်ပြုလိုက်ပြီးသားပါ။တရားရေးကော်မတီမှာ Republican အမတ်7ယောက် Democrat အမတ်10ယောက်ရှိပြီးတော့ Republican အားလုံးကထောက်ခံမဲပေးပြီးတော့ Democrat အားလုံးကကန့်ကွက်မဲပေးခဲ့ကြပါတယ်။အထက်လွှတ်တော်တစ်ခုလုံးအနေနဲ့ဆိုရင်တော့ Republican အမတ်50ဦးနဲ့ Democrat အမတ်က49ဦးရှိပြီးတရားသူကြီး Kavanaugh ကိုဒီပြုခံထားနိုင်ဖို့မဲရည်အတွက်50ထဲမနေရဖို့လိုအပ်ပါတယ်အထက်လွှတ်တော်တစ်ခုလုံးမှမဲခွဲတဲ့အခါထောက်ခံမဲနဲ့ကန့်ကွက်မဲအရေးအတွက်တူးနေမယ်ဆိုရင်တော့ဒုတိယသမ္မတ Mike Pence ကအဆုံးဖြတ်ကိုမဲပေးပိုင်ခွင့်ရှိပါတယ်ခင်ဗျာ
အမေရိကန်အထက်နဲ့အောက်လွှတ်တော်အမတ်များထဲမနေတို့ကသမ္မတ Donald Trump ကိုတရားစွဲဆိုဖို့ပြင်ဆင်နေတဲ့အပေါ်ရှစ်ဆက်ဆောင်ရွက်နိုင်ဖို့ Washington DC မှာရှိတဲ့ပြည်မှုဆိုင်ရာတရားရုံးရဲ့တရားသူကြီးတဦးကခွင့်ပြုလိုက်ပါတယ်အမေရိကန်အစိုးရတာဝန်ရှိသူတွေအနေနဲ့လွှတ်တော်ရဲ့အတည်ပြုချက်မရဘဲပြည်ပအစိုးရစီကအကျိုးအမြတ်တွေရယူတာဒါမှမဟုတ်လက်ဆောင်ပစ္စည်းတွေလက်ခံတာမျိုးမလုပ်ရဘူးဆိုတော့အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံမှာအခြေခံပြဋ္ဌာန်းချက်ကိုသမ္မတ Trump ကချုပ်ပေါက်တယ်ဆိုပြီးလွှတ်တော်အမတ်တွေကစွပ်စွဲထားတာပါ Washington DC တရားရုံးတရားသူကြီး Emmett Sullivan ကမနေ့တောက်ကြနေမှာအဲ့ဒီလိုခွင့်ပြုမိန့်ချလိုက်တာပါသမ္မတ Trump ရဲ့စီးပွားရေးလုပ်ငန်းတွေကမ္ဘာတစ်ဝှမ်းလုံးမှာရှိနေပြီး Washington က Trump Hotel မှာဆွေးနွေးလဲသမ္မတအိမ်မြူရောကိုလာရောက်ကြတဲ့နိုင်ငံခြားကအစင်မင်းအရာရှိတွေတခါတရံတဲခိုးလို့ရှိပါတယ်သမ္မတ Trump မှာသူ့ရဲ့စီးပွားရေးလုပ်ငန်းအားလုံးကိုပိုင်ဆိုင်သူအဖြစ်ဆက်ရှိနေပေမဲ့အုပ်ချုပ်ရေးပိုင်းကိုတော့သူ့ရဲ့သားတွေကိုပေးအပ်ထားတာပါဝေဖန်ရေးသမားတွေကတော့အဲ့ဒီလောက်လုံုံနဲ့မလုံလောက်ဘူးလို့ပြောပါတယ်လွှတ်တော်အမတ်တွေဖက်ကသမ္မတကိုတရားစွဲဆိုဖို့တရားရုံးကခွင့်ပြုလိုက်တာဟာအမေရိကန်ပြည်ထောင်စုမှာသမ္မတအပါအဝင်ဘယ်သူမှဥပဒေအထက်မှမရှိဘူးဆိုတာပြသလိုက်တဲ့လို့ရဖြစ်တယ်လို့ Washington အခြေစိုက် Liberal တရားရေးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Constitutional Accountability Center ဥပဒေ Elizabeth Wydra ကပြောပါရယ်ဒီအဖွဲ့ကလွှတ်တော်အမတ်တွေဘက်ကကိုးစားပြုဝေမှာပါအစိုးရဘက်ကသမ္မတ Trump ကိုတရားရုံးမှာဆက်ပြီးကာကွယ်သွားမယ်လို့တရားရေးဌာနကပြောပါရယ်
ဂျာမနီနိုင်ငံကိုရောက်နေတဲ့တူဂီသမ္မတ Richard T. Erdogan ဟာဒီကနေ့မှဥရောပရဲ့အကြီးဆုံးဘလီဖွံ့ဖွဲကိုတက်ရောက်ခဲ့ပါရယ်ကိုလုံးမြို့မှာဘလီဖွံ့ဖွဲတက်ရောက်ပြီးတော့သူ့ရဲ့အငင်းပွားပွဲရာခီးစဉ်ကိုအဆုံးသတ်မှာပါဒီဘလီကိုကန့်ကွက်ဆန္ဒပြကြသူတွေအများပြားကိုထင်းသိမ်းနိုင်ဖို့ရဲတွေကလည်းစောင့်ကြပ်နေပါတယ်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲနဲ့နှစ်ရက်အတွင်းဒုတိယအကြိမ်မြောက်မနက်စာဆိုင်တည်ဆုံဆွေးနွေး ခဲ့ပြီးတဲ့နောက်အာဒူဝန်ဟာဂျာမနီမြို့ရကနေပြန်လည်ထွက်ခွာလာခဲ့ပါတယ်။ဂျာမနီနဲ့တူရကီကြားနှစ်နှစ်ကြာဆက်ဆံရေးမပြေမလည်ဖြစ်နေတာကိုပြောင်းလဲနိုင်ဖို့အခုလိုဂျာမနီကိုသွားခဲ့တာပါ။ပြန်လည်တွေ့ဆုံဆွေးနွေးကြတဲ့အပေါ်နှစ်ဖက်စလုံးကသတိထားနေသလိုဂျာမနီဝန်ကြီးချုပ်အင်္ဂလာမန်ခဲကလည်းလူခွင့်နဲ့တခြားကိစ္စရပ်တွေမှာတဘောရာကွယ်လွန်မှုတွေနဲ့ဆက်ဆိုင်ဆက်ရှိနေသေးကြောင်းပြောပါရဲ။အာဒူဟာကိုလင်းမျိုးကိုရရှိစေမှာတော့ထောင်နဲ့ချီတဲ့သူတွေကိုသူ့ကိုဆန္ဒပြခဲ့ကြပါရဲ။တူရကီနိုင်ငံရဲ့လူခွင့်ပြည်နယ်မှုတရင်လွတ်လပ်ခွင့်နဲ့လူနည်းစုခတ်တွေပေါ်တူရကီရဲ့ကင်တမှုနဲ့ပတ်သက်ပြီးတော့တူရကီသမ္မတကိုဆန္ဒပြခဲ့ကြတာပါ။သူ့ကိုထောက်ခံသူထောင်နဲ့ချီရလဲအာဒူဟန်ကိုတွေ့ရဖို့အတားအဆီးတွေချထားတဲ့ကြားကပဲအတင်းတိုးဝင်ခဲ့ကြပါရဲ။
လက်ရှိကမ္ဘာလုံးကျုံရဲ့အခြေအနေဟာခံမလို့မရပဲအပြောင်းလဲဖြစ်သွားနိုင်တဲ့အနေအထားကိုရောက်နေပြီလို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ရဲ့စစ်ဗန်ဆိုင်ရာကော်မတီဥက္ကဋ္ဌ Sir Stuart Peach ကသတိပေးလိုက်ပါတယ်။ NATO မဟာမိတ်တွေဖက်ကလည်းဖြစ်လာမယ့်စင်ကုန်ချက်အသစ်တွေကိုရင်ဆိုင်ဖို့ပြင်ဆင်ထားမယ်လို့ပြောပါတယ်။တည်ယုံပရဲ့အတွင်းပိုလန်နိုင်ငံမှာ NATO စစ်ဗန်ဆိုင်ရာကော်မတီဝင်တို့တွေ့ဆုံပြီး NATO တပ်ဖွဲ့တွေရဲ့အဆင့်အင်အနေအထားတုံ့ပြန်နိုင်တဲ့အခြေအနေနဲ့ခိမိအောင်လုပ်ကိုင်နေရတဲ့အပြင်အနာဂတ်စီရေးလေ့ကျင့်မှုဆိုင်ရာလမ်းညွှန်ချက်တွေကိုချမှတ်ခဲ့ပါတယ်။တိုက်ပွဲမှာအဆင့်အင်တိုက်ခိုက်နိုင်တဲ့ရေတပ်စစ်တင်မောကြီးနောက်ထပ်စီ30အင်အားကြီးဒါမှမဟုတ်အင်အားအလတ်ပျောက်ကြားတရင်30နဲ့စစ်လေရင်တရင်30ကိုရပ်ပေါင်း30အတွင်းအဆင့်သင့်ဖြစ်အောင်နှစ်တိုးမဟာမိတ်တွေဖက်ကစီမံပေးထားမယ်လို့ဆာပစ်ချ်ကပြောဆိုသွားပါတယ်။ဒီအစည်းအဝေးကိုတနင်္လာ3ရက်ကျင်းပလို့ရှိပါတယ်။ဒီအစည်းအဝေးကိုတော့တီချလွတ်လပ်တဲ့ပိုလန်စစ်တပ်တရားဝင်ဖွဲ့စည်းခဲ့တဲ့နှစ်တရားပြည့်အထိမ်းအမှတ်ဖြစ်ဝါဆော်မြို့မှာကျင်းပတာပါ။ပိုလန်ကကွယ်ရေးဝန်ကြီးမာရီယိုရှ်ဘလတ်ချတ်ကလည်းနှစ်တိုးအဖွဲ့ဝင်29နိုင်ငံကစစ်ပယ်ဆိုင်ရာကောင်းဆောင်တွေနဲ့မတွေ့ခင်ကွန်ပီဥက္ကဋ္ဌစာStuart Peach နဲ့တောက်ကြနေမှာတီချတွေ့ဆုံပါတယ်။ Baltic Data မှာရုရှားဘက်ကစီးရင်အားတိုးချက်လာတဲ့လောက်ရတွေကြောင်းပိုလန်နိုင်ငံကသူ့ရဲ့လုံခြုံရေးအပေါ်အထူးစိုးရိမ်မှုတွေရှိလာနေတာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်ไซโดมิเตอร์32กิโลเฮิรตซ์9335เนี่ยปฐมนาทีวัดมาไซลันมิเตอร์190กิโลเฮิรตซ์1505ตัวนี้ก็ทุ่นไปอยู่นะ
ฉะนั้นนี่ญาติตระเนนี่ก็ VOA ก็นี่เสร็จแล้วจีญาณนี่ว่าเลยครับกุละตมกะที่อเมริกันปีดาวซุนิวยอร์กမြို့มาจင်းပါနေတဲ့ဌာနချုပ်มาจင်းပါနေတဲ့ဒီ83ညမြောက်ကုလသမဂ္ဂအထွေထွေညီလာခံမှာစက်တင်ဘာလ28ရက်တောက်ကြနေ့ကနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တစ်ဆွေတက်ရောက်ပြီးမိန့်ခွန်းပြောပါရယ်နိုင်ငံတကာရေးကိစ္စတွေကိုဖြေရှင်းတာမှာကုလသမဂ္ဂရဲ့အခမ်းကဏ္ဍမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးတိုင်းရင်းသားလက်နက်ကိုင်ပြည်ပခအဆုံးသတ်ရေးနဲ့ငင်းကြေးရေးရဖို့လှုပ်ဆောင်နေတာတွေကိုဝန်ကြီးဦးကျော်တစ်ဆွေကသူ့မိန့်ခွန်းရှေ့ဘက်မှာပြောတော့ခဲ့ပြီးတဲ့နောက်ကျန်တဲ့အချိန်အလုံးမှာရခိုင်ပြည်နယ်အရေးကိစ္စကိုပဲအခြေတော်ပြောသွားပါရယ်တိုင်းနာလက်နက်ကိုင်ပြည်ပခတွေကိုနိုင်ငံကြီးနီးလက်နဲ့သာအဆုံးတတ်နိုင်မယ်လို့ခံယူထားတဲ့အကြောင်းဝန်ကြီးဦးကျော်တင်းဆွေကပြောပါရယ်ရခိုင်ပြည်နယ်ကျက်တဲကိုဖြစ်ရှင်းတာမှာအကြံပေးခဲ့တဲ့ကွယ်လွန်သူကုလသမဂ္ဂတွေးမှုချုပ်ဟောင်းကိုဖီအာနန်ကိုချီးကျူးဂုဏ်ပြုစကားပြောသွားသလိုကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်88ချက်အနက်80ချက်ကိုကောင်းတဲ့ဖော်နေပြီဆိုတာကိုလည်းထည့်ပြောသွားပါရစေ။ရခိုင်ပြည်နယ်ကနေနေရဆုံးကွာသွားသူတွေအထူးသဖြင့်အမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့ဒုက္ခတွေအပေါ်အလွန်စာနာထောက်ထားမိပါတယ်လို့ပြောပြီးတော့နေရဆုံးကွာသွားသူတွေအားလုံးပြန်လည်လက်ခံနိုင်ဖို့အတွက်အစီအမံတွေဆောင်ရွက်ထားတဲ့အကြောင်းပြောပါရစေ။ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်တွေအတိုင်းဂရီကိုဝတ်တွေကိုလိုက်နာဖို့နဲ့စီစီပြည်သူတွေကိုဆန္ဒအလျောက်လုံခြုံသိက္ခာရှိစွာပြန်လည်နိုင်ရေးအတွက်အချိန်မဆွဲဘဲခွင့်ပြုပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်တွန်းသွားပါရယ်။နေရဆွတ်ခွာသွားသူတချို့ကိုသဘောဆန္ဒအလျောက်ကိုစီစဉ်တဲ့ကိုပြန်လာကြပြီးဖြစ်တယ်လို့ဆိုပေမဲ့နှစ်နိုင်ငံသဘောတူညီချက်အရဘင်္ဂလားဒေ့ရှ်ကပြန်ပို့သူတယောက်မှမရှိသေးဘူးလို့လည်းထည့်ပြောသွားပါရယ်။လူခွင့်ရေးကောင်စီအစဉ်ခန်းဆောင်တဲ့ ICC ရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့တော့အရင်ကပြောထားခဲ့ဘူးတဲ့ယက်တီချက်သဘောထားတွေအတိုင်းပဲလက်မခံနိုင်ဘူးဆိုတာကိုဝန်ကြီးဦးကျော်တင်းစီကထပ်ပြောသွားပါရယ်။အဆုံးမှာတော့မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲအားလုံးကိုရင်ဆိုင်ဖြေရှင်းဖို့စီလုံးညီညွတ်စွာယက်တီလေးရဲ့ရှိပါတယ်လို့ဝန်ကြီးဦးကျော်တင်းစီကပြောသွားပါရယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာတောက်ကြနေကခွန်တရမ၅ပြင်းအားရှိတဲ့ငလင်းလှုပ်ခတ်ပြီးတဲ့နောက်ပေါ်လာတဲ့ဒန်ဂလာမြို့တွေကိုဆူနာမီရေလိုင်းကြီးတွေဝင်ရိုက်သွားခဲ့တာကြောင့်တေဆုံးသူ384ဦးထပ်မံရှိပြီးဒဏ်ရာရထသူ940ကျော်ရှိနေတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။ပျော်ပွဲရှင်ပွဲကျင်းပနေတဲ့ပေါ်လာမြို့ကမ်းခြေမှာလူရရားနဲ့ချီလာရောက်ဆင်နွှဲနေချိန်မှာပဲငလင်းလှုပ်ပြီးတော့ဆူနာမီရေလိုင်းကြီးတွေဝင်ရောက်ခဲ့ရမှာလူအတော်များများလိုင်းလုံးကြီးတွေနဲ့ပင်လယ်ထဲမျောပါသွားပြီးတေဆုံးခဲ့ရတယ်လို့အာဏာပိုင်တွေကပြောပါတယ်။ဆူနာမီရေလိုင်းတွေရဲ့အရှိန်ကတနအီကီလိုမီတာ800နုန်းရှိပြီးနေအိမ်အဆောက်အုံအတော်များများပျက်စီးသွားခဲ့ရတယ်လို့အင်ဒိုနီးရှားသဘာဝဘေးအန္တရာယ်ဆိုင်ရာအေဂျင်စီပြောခွင့်ရစတာပို ဖွာလိုနာဂိုကပြောပါတယ်စနေနေ့မှာနောက်ဆက်တွဲငလင်ငယ်တွေလှုပ်ခတ်ခဲ့တာကြောင့်လူပေါင်း 18,000 နဲ့မနေ့ကိုဖွာလိုမျိုးကခလုံးရေးစခန်းတွေကြီးရွှေ့ပြောင်းပေးခဲ့ရတာပါလိုင်လုံးကြီးတွေဝင်ရိုက်လို့ထောင်နဲ့ချီတဲ့လူနေအိမ်တွေဈေးရုံတွေဈေးဝယ်စင်တာကြီးတွေနဲ့ဟိုတယ်တွေပြိုကျခဲ့ရပြီးတော့ဖွာလိုမျိုးရဲ့အဓိကအဝေးပြေးလမ်းမကြီးအစိပ်ပိုင်းတချို့လည်းမြေပြိုရက်ထဲပါသွားတယ်လို့သူကဆက်ပြောပါတယ်ဆူလာဝီစီကန်းချီအနီးကမြေတစ်ခုပေါ်တိဆောက်ထားတဲ့တံတားကြီးလည်းကျိုးကျသွားခဲ့ပါတယ်
ကမ္ဘာ့ရဝန်ကြီးချုပ်ဟွန်ဆန်ကသူ့အနေနဲ့ဝန်ကြီးချုပ်ဖြစ်ပြန်ရွေးချယ်ခံရတဲ့ပတ်သက်လို့တရားဥပဒေကြောင့်ရကန့်ညီမှုရှိမရှိမေးမြန်းမှုတွေနဲ့ပတ်သက်ပြီးတောက်ချာနေကတတိပေးပြောဆိုလိုက်ပါတယ်ကုလသမဂ္ဂထိပ်တန်းသတ္တမန်တဦးကကမ္ဘောဒီးယားရွေးကောက်ပွဲဟာဒီမိုကရေစီနည်းလမ်းနဲ့အညီကျင်းပခဲ့တာဟုတ်မဟုတ်တန်တရားရှိကြောင်းပြောဆိုခဲ့ပြီးတဲ့နောက်ကမ္ဘောဒီးယားကို33နှစ်ကျော်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်ကအခုလိုတုံ့ပြန်လာပါသတင်းမီဒီယာတွေသတင်းတောက်တွေနိုင်ငံရေးတိုက်ခန်းတွေကိုဖိနှိပ်ထိန်းချုပ်ခဲ့ပြီးတဲ့နောက်ဇလိုင်းနာကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲမှာဟွန်ဆန်ရဲ့ကမ္ဘောဒီးယားပြည်သူပါတီက125နေရာလုံးမှအနိုင်ရခဲ့ပါတယ်ဒီသတင်းပတ်စောပိုင်းမှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာကမ္ဘောဒီးယားဆိုင်ရာကုလအထူးတပ်တမန်ရိုနာစမစ်ကကမ္ဘောဒီးယားရွေးကောက်ပွဲဟာပါတီစုံဒီမိုကရေစီစနစ်ကိုပြစ်ပယ်လိုက်တဲ့အဖြစ်ပြောဆိုခဲ့တာပါနီယာမှာကျင်းပနေတဲ့ထွေထွေညီလာခံမှာတော့ဝန်ကြီးချုပ်ဟွန်ဆန်ကပြည်ပနိုင်ငံတွေအနေနဲ့ကမ္ဘောဒီးယားပြည်တွင်းရေးဝင်ဆက်ဖို့တတိပေးလိုက်ပါတယ်ကမ္ဘောဒီးယားလူထုအနေနဲ့လွတ်လပ်စွာရွေးချယ်ခွင့်နဲ့ဒီရွေးကောက်ပွဲရလတရားဝင်မှုဖြစ်မဖြစ်ဆိုတာမေးစရာမဟုတ်တယ်လို့ငင်းခုန်ဆွေးနွေးစရာလည်းမဟုတ်ခဲ့ဘူးလို့သူကပြောပါတယ်ကမ္ဘောဒီးယားပြည်တွင်းရေးကိုဆက်ဖက်နေကြတဲ့သူတွေအနေနဲ့ရွေးကောက်ပွဲရဲ့လုပ်ငန်းစဉ်နဲ့ဆောင်ရွက်မှုတွေကိုအသေးချာမြင်အောင်မကြည့်ပဲရွေးကောက်ပွဲရလပေါ်တိုက်ခိုက်တဲ့ကြီးညာချက်ကိုထုတ်ပြန်နေတဲ့အကြောင်းနဲ့သူကထောက်ပြပါတယ
်မလေးရှားနိုင်ငံရဲ့ကောင်းဆောင်ဖြစ်လာဖို့မျှော်မှန်းထားတဲ့အန်ဝါအီဘရာဟင်ကနိုင်ငံရေးလောကထဲပြန်ဝင်နိုင်ရေးအတွက်သူ့ရဲ့မဲဆွယ်စည်းရုံးပွဲကိုဒီကနေ့စနေနေ့မှာပဲစတင်လိုက်ပါတယ်ဒါပေမဲ့လည်းမစ္စတာအီဘရာဟင်ဟာအချင်းမြတ်ခြားခြားမှုလိန်လုံးချင်းဆက်ဆံမှုတွေနဲ့သူ့ကိုတရားစွဲဆိုပြီးထောင်ကျစေခဲ့တဲ့သူ့ရဲ့လက်ထောက်ဟောင်းသူ့ရဲ့စိန်ခေါ်မှုနဲ့မမျှော်လင့်မဲရင်ဆိုင်ခဲ့ရပါတယ်မစ္စတာအန်မာရဲ့မဟာမိတ်ဖြစ်တဲ့မဟာတရားမိုဟာမက်ရွေးကောက်ပွဲမှာမမျှော်လင့်မဲအနိုင်ရပြီးမချခင်ကာလမှာပဲထောင်ထဲကပြန်လွန်လာတဲ့အန်ဝါကလွတ်တော်အမတ်တယောက်အနေနဲ့နိုင်ငံရေးလောကထဲပြန်ဝင်နိုင်ရင်အောက်တိုဘာလ23ရက်မှာကျင်းပမယ်ဒေသရွေးကောက်ပွဲမှာအလွယ်တကူနိုင်ရမယ်လို့မျှော်လင့်ထားတာဖြစ်ပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ပြောပြကြကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Facebook စာမျက်နှာမှာနားဆင်နိုင်တယ်လို့ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းစာတွေကိုတင်ပြသွားမှာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂလူ့အခွင့်အရေးအစိုးရခန်းစာနဲ့နိုင်ငံတကာရာဇဝတ်ကုန်ရုံး ICC ရဲ့ဆုံးဖြတ်ချက်တွေကိုလက်မခံဘူးလို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်စွေကကုလသမဂ္ဂအထွေထွေညီလာခံမှာတောက်ကြနေကတွေ့ကြလိုက်ပါတယ်ဒါအပြင်ကုလသမဂ္ဂရဲ့အစီရင်ခံစာဟာခိုင်လုံတဲ့တည်တည်ထောက်ထားတွေပေါ်မှာအခြေခံထားတာမဟုတ်ဘူးလေလို့လည်းပြောဆိုလိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းနှစ်နိုင်ငံသဘောတူညီချက်တွေအတိုင်းလှုပ်ဆောင်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ် AP နဲ့ Reuters သတင်းတွေကိုအခြေခံပြီးကိုရန်နိုင်ကပြောပြမှာပါအ
မေရိကန်ပြည်ထောင်စုညုံမျိုးမှာကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုတော့မြန်မာစိုးရဘက်ကနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေတက်ရောက်မင်္ဂလာပြောကြားခဲ့ပါတယ်ဒီလာကန်တွေမင်္ဂလာပြောကြားခဲ့တာမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်လူခွေချိုးဖောက်ခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်တရားရုံး ICC ရဲ့ဆုံးဖြတ်ချက်ကိုမြန်မာနိုင်ငံအနေနဲ့လက်မခံဘူးလို့ဝန်ကြီးဦးကျော်တင့်စွေကပြောကြားလိုက်ပါတယ
် We are heartened that we are not alone in having grave misgiving about ICC
TV ဆန်တရားရုံးပေါ်ယုံကြည်စစ်ချမှုကင်းနေတာမိမိတို့တနေနိုင်ငံနဲ့မဟုတ်ဘူးဆိုတာသိရလို့အားတက်မိပါတယ်ဒါပေမဲ့လည်းကျွန်တော်အနေနဲ့ထပ်ပြီးရှင်းရှင်းလင်းလင်းပြောလို့ရတာကနိုင်ငံတကာရာဇဝတ်တရားရုံးရဲ့အခုလိုဥပဒေကြောင်းအရတန်တရားဖြစ်ပွဲဝင်ရောက်ဆုဖက်မှုကိုမြန်မာစိုးရအနေနဲ့လက်ခံနိုင်မှာမဟုတ်တော့လဲရခိုင်ပြည်နယ်မှာကျူးလွန်ခဲ့တဲ့လူခွေချိုးဖောက်မှုတွေအတွက်ခိုင်လုံတဲ့တပ်တွေထောက်ထားရှိမယ်ဆိုရင်တာဝန်ခံမှုရှိစေဖို့အတွက်ကျွန်တော်တို့အနေနဲ့အပြည့်အဝဂရုပြုပါတယ
်ကုလသမဂ္ဂလူခွေကောင်စီကတော့မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်ဆိုပြီးတော့ပြီးခဲ့တဲ့ဩဂတ်လကအစိုးရခန်းစားတောင်ထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လည်းကုလသမဂ္ဂရဲ့ဒီအစီရင်ခံစာဟာခိုင်လုံတဲ့သက်တည်အထောက်အထားတွေပေါ်မှာအခြေခံတာမဟုတ်ဘူးလို့ဦးကျော်တက်စွေကပြောပါတယ
် At a time when we are working hard to build harmony on the ground we are concerned that the release of this report
ကျွန်တော်အနေနဲ့လက်တွေ့ရင်းနှီးနှားမှာလူမှုတိုင်းဝန်တွေကြားသားဆတာရှိစေဖို့ကြိုးပမ်းနေတဲ့အချိန်မှာပဲခိုင်လုံတဲ့သက်တည်အထောက်အထားမပြနိုင်တဲ့ဖြစ်ရဲ့စကြောင်းတွေကိုအခြေခံထားတဲ့အစီရင်ခံစာကိုထုတ်ပြန်လိုက်တာဟာပြင်းမာမှုကိုဆက်လက်ဖြစ်ပေါ်စေပြီးဒီခိုင်ပြည်နယ်မှာရှိတဲ့လူမှုအတိုင်းဝန်ကြားအလွန်လိုအပ်နေတဲ့လူမှုပေါင်းစည်းနေထိုင်မှုတိစောက်ရေးအတွက်လှုပ်ဆောင်ကြိုးပမ်းနေတာတွေကိုအဟံတားဖြစ်လာမှာစိုးရိမ်မိပါတယ်
ပြီးခဲ့တဲ့နှစ်ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကို ARS ရင်းကြားအကြမ်းဖက်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွင်းမှာနေပြည်တော်ရှင်းလင်းရေးတွေလုပ်ခဲ့ပြီးအဲဒီကနေရင်းကြားမွတ်စလင်တွေတိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်နှစ်နိုင်ငံသဘောတူစာချုပ်လွှာကိုလက်မှတ်ရေးထိုးခဲ့ပြီးလည်းဖြစ်ပါတယ်။မြန်မာဆိုရဘက်ကတော့အမျိုးသမီးတွေနဲ့ကလင်ငယ်တွေအပါအဝင်နေရဲစွန့်ခွာထွက်ပြေးသူတွေအားလုံးကိုပြန်လည်လက်ခံနိုင်ဖို့အတွက်လှုံ့ဆော်ထားပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ဒီသဘောတူညီချက်တွေအတိုင်းလှုံ့ဆော်ဖို့ပြက်ကွက်ခဲ့တယ်လို့လည်းဦးကျော်တွင့်စေကပြောကြားခဲ့ပါတယ
် We call on Bangladesh to fulfill its commitments in accordance with the bilateral agreement to allow
နိုင်ငံသဘောတူညီချက်တွေအတိုင်းဂရီးကွက်တွေကိုလိုက်နာဖို့နဲ့စစ်စစ်ပြီးသူတွေကိုသူတို့ဆန္ဒလျောက်ဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိစွာပြန်လာနိုင်ဖို့အတွက်အချိန်မဆွဲဘဲခွင့်ပြုပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ်
။ရခိုင်ပြည်နယ်ကြက်တဲကိုဖြေရှင်းတဲ့နေရာမှာကွယ်တော်ရည်ဖြစ်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်ကော်ဖီအာနယ်ကော်မရှင်ရဲ့အကြံပြုချက်88ချက်တည်းက81ချက်ကိုအကောင့်ထဲဖော်နေပြီးဖြစ်တယ်ဆိုတာကိုထက်သွင်းပြောကြားသွားခဲ့ပြီးတော့အတွင်းမှုချုပ်ဟောင်ကော်ဖီအာနယ်ကိုလည်းချီးကျူးပြောဆိုသွားပါတယ်။ဒါပြင်မြန်မာနိုင်ငံတွင်းကတိုင်းသာလက်နက်ကိုင်ပဋိပက္ခတွေကိုနိုင်ငံရေးနီးလန်းနဲ့သာဆုံးသတ်နိုင်မယ်လို့မြန်မာဆိုရဘက်ကခံယူထားတယ်လို့လည်းဝန်ကြီးဦးကျော်တက်ဆွေကပြောပါတယ်နှစ်စဉ်ကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံကိုတော့အခုနှစ်မှာမြန်မာဆိုရဘက်ကဒေါက်ဆန်းစုကြည်တက်ရောက်ခြင်းမရှိဘဲနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တက်ဆွေနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါခင်ဗျာဒါနဲ့တစ်ဆက်တည်းတင်ပြချင်တာကလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက် ICC ဆုံးဖြတ်ချက်တွေကိုလက်မခံနိုင်ဘူးလို့ဝန်ကြီးဦးကျော်တင်းစုရဲ့ပြောဆိုချက်တွေဟာမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ယုံကြည်မှုကိုပိုပြီးကြာဆင်းစေတယ်လို့မြန်မာအရေးလေလာသုံးသပ်သူတွေကပြောပါတယ်နိုင်ငံတကာအဖွဲ့အစည်းတွေအထူးသဖြင့်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နိုင်မှသာနိုင်ငံတကာဖိအားတွေရောကြမှာဖြစ်တယ်လို့ဆိုပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါ
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့93နှစ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာစက်တင်ဘာလ28ရက်တောက်ကြနေ့ကနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းစွေတက်ရောက်မေခွန်းကြေညာခဲ့ပြီးရခိုင်ပြည်နယ်အကြက်တဲဖြည့်ရှင်ရေးအကောင့်ထဲပေါ်ဆောင်ရွက်နေကြောင်းနဲ့လူအခွင့်အရေးကောင်စီရဲ့အစီရင်ခံစာနဲ့ ICC ရဲ့ဆုံးဖြတ်ချက်တွေကိုအရင်ကမြန်မာအစိုးရပြောထားခဲ့ဘူးသလိုပဲလက်မခံနိုင်ဘူးလို့ပြောဆိုသွားတာဖြစ်ပါတယ်ဒီလိုပြောဆိုဖြည့်ရှင်မှုတွေကမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ယုံကြည်မှုကိုပိုပြီးကြာဆင်းစေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPPB တွဲဖက်အတွင်းရင်းမှူးကိုဗိုလ်ကြီးကပြောပါတယ
်အခုလိုမျိုးတို့ကတစ်ဖက်သက်ငင်းဆုံနေတယ်ဆိုတော့ကအမှန်တရားနဲ့ဆက်ကြည့်နေလို့ဖြစ်နေတယ်လေဒီလိုငင်းဆုံနေုံနဲ့တော့မြန်မာအစိုးရနဲ့ဒီအစိုးရအပေါ်မှာပေါ့နော်အထင်မြင်နေလွဲနေတာကိုပို့ပြီးတော့လွဲဖို့တော့ပဲဖြစ်သွားစေတယ်အဲ့ဒီကနေပြီးတော့ရှေ့ဆက်ပြီးတော့တူးချင်းကိုပဲဖြစ်ဖြစ်အစိုးရအဖွဲ့ကိုပဲဖြစ်ဖြစ်ပိတ်ဆို့အရေးကြီးမှုတွေကတစုံလုံးတင်နေလို့လို့မရရင်တော့ဘာနိုင်ငံတိုင်းကချင်းစီတွေကနေပြီးတော့ပိတ်ဆို့လာမျိုးတွေဖြစ်လာနိုင်တယ်။ဒါကကျွန်တော်တို့စီးပွားရေးအခွင့်အလမ်းတွေတိုးတက်ရေးအတွက်အနောက်ဆက်ဖြစ်နေတာမျိုးတွေတော့အနေဆုံးကြုံရနိုင်တယ်။ဒီနိုင်ငံရေးအဖီအာတွေကဒီလိုပုံများလာမယ်ဆိုလို့ရှိရင်တော့ပြည်တွင်းညီညွတ်ရေးပါအများကြီးထိခိုက်တော့နိုင်တဲ့အနေအထားမျိုးတွေရှိပါတယ်။နောက်တစ်ခုကတကယ်ဖြစ်ခဲ့တာဆိုရင်တကယ်ဖြစ်ခဲ့တဲ့သူတွေကိုထိထိကျကျအစိုးရဘက်ကနေအရေးယူပေးဖို့လိုတယ်။အဲ့လိုအရေးယူပေးတဲ့အခါကျတော့မှဒါကအစိုးရရဲ့ policy မဟုတ်ဘူး။ဆိုရမျိုးကိုပြပြတာတာနိုင်ငံကအမြင်မှာဖြစ်ပါတယ်အခုကတကယ်လူ့ခွင့်ရေးချိုးဖောက်တဲ့သူတွေကိုလည်းတိတိကျကျအရေးယူရမျိုးတွေကဟိုတွေ့ရခဲ့တယ်ဒီလိုမျိုးကိုအရေးမြူပဲနဲ့ထားရတယ်ဆိုလို့ရှိရင်ကာကွယ်ပေးသလိုဖြစ်နေတာဆိုလို့ရှိတယ်ဒါကတော့အစိုးရရဲ့ကုန်သိက္ခာတော်လည်းအများကြီးထိခိုက်စေပါတယ
်ရခိုင်ရင်းနဲ့ပတ်သက်လို့နိုင်ငံကကအစိုးရမကင်းဖြစ်နေခြင်းမှာမြန်မာအစိုးရကနိုင်ငံသားတန်တမန်ဒီပါဝင်တဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရဖွဲ့စည်းခဲ့တာပါဒီလိုအဖွဲ့အစည်းနဲ့လေလာတွေ့ရှိချက်တွေကိုပွင့်လင်းမြင်သာစွာချပြဖို့လိုပြီးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နိုင်မှသာနိုင်ငံတကာရဲ့ယုံကြည်မှုကိုယာပြီးဖိအားတွေရောကြလာမှာဖြစ်တယ်လို့မြန်မာနိုင်ငံရေးလှစ်လာသုံးသက်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ
်တကယ်တမ်းကဒီရခိုင်ရေးနဲ့ပတ်သက်ပြီးတော့ဒီမြန်မာအစိုးရရဲ့ဟိုလက်လက်တဲ့ဆောင်ရွက်ဖြစ်စေမှုတွေကိုနော်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုပွင့်လင်းမြင်သာမှုရှိရှိနဲ့လုပ်ဖို့လိုအပ်တယ်လို့မြင်တယ်နော်တော့ဒီစုံစမ်းစစ်ဆေးမှုတွေရဲ့အစီရင်ခံစာကိုလည်းပဲဟိုနိုင်ငံတကာအတိုင်းဝိုင်းကိုဒီလဲမှာရောခြေပြက်ပြက်ပြက်သိအောင်ပေါ့လေပြည်ရင်းနေတာမျိုးရှိရှိနဲ့ထုတ်ပြန်နိုင်မှုလိုအပ်တယ်လို့မြင်တယ်။အဲ့ဒါမှသာလျှင်ပြည်တွင်းကနေရုပ်တဲ့ဒီစုံစမ်းစစ်ဆေးမှုတွေနောက်အဲ့ဒီစုံစမ်းစစ်ဆေးမှုတွေရဲ့အစီရင်ခံစာတွေအပေါ်မှာနိုင်ငံတကာအတိုင်းဝိုင်းရဲ့ယုံကြည်မှုကလည်းပဲမြင့်တက်လာမယ်လို့အဲ့လိုမြင်ပါတယ်ဗျ
။မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လာရင်ဒီမိုကရေစီကိုဖော်ဆောင်မယ်ဆိုတဲ့
NLD အစိုးရက မိမိတို့ အစိုးရရဲ့ ယက်တီချက်ကို ရှင်းရှင်းလင်းလင်း ထုတ်ပြတင်တယ်လို့ ကိုဘိုကြီးက အကြံပြုပါတယ်
တီဂရာက လူ့ကိုယ်ရေးချုပ်ဖို့ ရှိနေတာကို ရှိနေတယ်လို့တော့ ပြက်ပြက်တက်တက် ပြောဖို့လိုတယ် ပြီးလို့ရှိရင် နိုင်ငံရေးရ 2008 ပေါ်စီဖို့အခြေခံဥပဒေရ ကိုကအ ရေးကြည့်လို့မရတာကတခု ဒါပေမဲ့ကိုယ်ဒီမှာ ဒီလိုမျိုးတွေမဖြစ်အောင် ကာဝယ်ပေးခြင်းနဲ့ ဖြစ်နေတာကိုလည်း ဖြစ်နေတဲ့အတိုင်း အသိမဲ့တူတယ်ဆိုတဲ့ဟာတို့ကတော့ ထုတ်ပေါ်ပြောဆိုတင်တာမျိုးတွေတော့ရှိပါတယ်
အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်ကိုယ်ကရေကုန်နှုတ်ပိတ်နေခြင်းတပတ်ကိုကာကွယ်ပေးရရောက်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့ဂုဏ်သိက္ခာတွေတိုင်းပြည်ရဲ့ဂုဏ်သိက္ခာတွေလည်းအများကြီးထိခိုက်စေမှာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာစစ်တပ်ရဲ့အခန်းကဏ္ဍကရေးပါတယ်ဆိုပေမဲ့နိုင်ငံတကာအတိုင်းအဝန်ရဲ့ယုံကြည်မှုရလာအောင်လုပ်ဖို့ကလည်းရေးပါတယ်လို
ပြောလဲဟာအားကောင်းနိုင်တယ်။ငါမျိုးလက်ပြန်လဲတဲ့အရေးပို့ပြီးတော့အားကောင်းမှုဂျုံနေတဲ့တချိန်နဲ့တစ်ပြိုင်နဲ့ထဲမှာပဲ။နိုင်ငံတကာအတိုင်းဝိုင်းရဲ့ကျွန်တော်တို့ရခိုင်ရေးပေါ့။ICC ကြီးအပါအဝင်PRP မှုတွေအချက်အလက်တွေစိန်ခေါ်မှုတွေနဲ့ပတ်သက်ရင်နိုင်ငံတကာအတိုင်းဝိုင်းရဲ့ဒီဂျုံချီမှုတော့ပို့ပြီးတော့ရှားအောင်လည်းလုပ်ဖို့လိုအပ်တယ်လို့မြင်ပါတယ်။မြန်မာအသွင်ကူးပြ
ပြည့်ရစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတကတော့မြန်မာတခွင်အစီအစဉ်ပဲဖြစ်ပါတယ်ရန်ကုန်မြို့တော်စီပင်သာယာကပြဋ္ဌာန်းလိုက်တဲ့ဥပဒေသစ်ဟာ၈လအောက်တိုဘာမှာစာပြီးအကျုံးဝင်မှာမို့အမိုက်ကိုစနစ်တကျဆွန့်ပြစ်ကြဖို့ပြည်သူတွေကိုတတိပေးထားတာတွေနောက်ပြေးလမ်းကြားမှာစုပုံနေတဲ့အမိုက်တွေကိုရှင်းလင်းတာတွေကိုလှုပ်ဆောင်နေပါပြီခင်ဗျာဒီလိုမျိုးဥပဒေသစ်ကငွေဒဏ်ရောကျပ်သိမ်းမိန့်အထိချနိုင်တယ်လို့ထောင်နံပါဆိုရင်လည်း3လအထိအပြစ်ပေးနိုင်တယ်လို့ဒီထောင်နံရောငွေဒဏ်ကိုပါပူးတွဲပြီးချမှတ်နိုင်တယ်လို့ဆိုထားပါတယ်ဒီအကြောင်းနဲ့ပတ်သက်လို့မြန်မာတခွင်အစီအစဉ်မှာနားဆင်ရမှာပ
ါရန်ကုန်မြို့စီပင်သာယာရေးဥပဒေ2018ကိုအတူတူပြဋ္ဌာန်းခဲ့ပြီးတဲ့နောက်မှာတော့အဲ့ဒီဥပဒေဟာအောက်တိုဘာလမှာစတင်အသက်ဝင်လာတော့မှာဖြစ်ပါတယ်ဒါကြောင့်အဲ့ဒီဥပဒေမတက်ရောက်ခင်နောက်ပြေးလမ်းကြကအမိုက်တွေကိုရှင်းပေးဖို့လိုတယ်လို့ရန်ကုန်မှာနေထိုင်သူတွေကပြောဆိုနေကြပါတယ်။ဥပဒေအစ်စ်မှာတော့အများစီသူနဲ့တက်ဆိုင်တဲ့နေရာတွေမှာအမိုက်ကြည့်ရင်ငွေတန်7,000ကနေ73,000ဒါမှမဟုတ်ထောင်နဲ့3လဒါမှမဟုတ်ဓာတ်နှစ်ရလုံးချမှတ်နိုင်တယ်လို့2018ခုနှစ်ရန်ကုန်မြို့တော်စီပင်တာယာရေးဥပဒေအခန်း30မှာပြဋ္ဌာန်းထားပါတယ်။ဒါပေမဲ့လည်းအဲ့ဒီဥပဒေကိုမသိရှိတဲ့သူတွေအများအပြားရှိနေသေးတာကြောင့်ပြည်သူတွေကိုပညာပေးဖို့လိုတယ်လို့လည်းတာမွေမြို့နယ်ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးလှသိန်းကပြောပါတယ
်ဥပဒေလိုမျိုးမှာရေးဆွဲပြီးရင်အဲ့ဒီဥပဒေတည်ပြုအောင်လိုက်နာမှုကရှိရပါတယ်လိုက်နာမှုဆိုတာလည်းနားလည်မှုရှိဖို့လိုပါတယ်ဒါကြောင့်မလို့ဒီဥပဒေရဲ့အခြေခံနေရာဟိုဘယ်လိုအချက်လက်တွေပါတယ်ဘယ်လိုကောင်းမွန်လဲဒီဥပဒေယူကိုဟိုရှင်းသာအောင်ဒီဥပဒေကိုအတည်ဖြစ်အောင်ပြည်သူတွေရတဲ့လိုက်နာမှာဒီဥပဒေကအတည်ဖြစ်မှာပါဥပဒေနဲ့အညီဆောင်ရွက်နိုင်မှာပါပထမဒီလိုဆောင်ရွက်တဲ့နေရာမှာကြည်ကြဲပြန့်ပြန့်ပညာပေးမှုတွေကဆောင်ရွက်ပါမယ်ဟိုကိုယ့်အတွက်ကိုယ်တိုင်းပြည်အတွက်ကိုယ့်ဒေသအတွက်ဟိုကောင်းဖို့လုပ်ရတဲ့ဟိုအစီအစဉ်ပါလားဆိုတဲ့ဥစ္စာနားထဲမှာနည်းနည်းရှိုင်းရှိုင်းသူတို့ဝင်သွားမယ်နည်းနည်းရှိုင်းရှိုင်းလက်ခံသွားပြီဆိုရင်သူတို့ကိုယ်တိုင်ကြင်ကြရင်ဒီဥပဒေကလည်းအတူဖြစ်မယ်။တန်ရှင်းမှုလည်းပုံမအားကောင်းမှလည်းဖြစ်ပါတယ်
။အခုအချိန်မှာတော့ရန်ကုန်တိုင်းကတောင်ဝင်းမြို့နယ်၊မင်္ဂလာတောင်မြို့မြို့နယ်၊ကမာရွတ်မြို့နယ်စတဲ့မြို့နယ်တွေရဲ့နောက်ပြေးလမ်းကြီးတွေမှာအမိုက်ဆုတ်ပစ်မှုအများအပြားရှိနေပြီးရှင်းလင်းပေးရမယ့်အမိုက်တွေလည်းအများအပြားရှိနေပါသေးတယ်။တောင်ဝင်းမြို့နယ်မှာနေထိုင်တဲ့ကိုထွန်းထွန်းကတော့နောက်ပြေးလမ်းကြီးတွေကိုစီပင်ကရှင်းပေးပေမဲ့လည်းပြည်သူတွေကပြန်လည်ဆုတ်ပြစ်မှုရှိနေတာကြောင့်အမိုက်ပြတဲ့သူတွေကိုထိထိရောက်ရောက်ပြစ်ဒဏ်ပေးဖို့လဲလိုရဲလို့အခုလိုပြောပါတယ်
။ဟိုကနေ့စဉ်ကျွန်တော်တို့မြင်တွေ့ရတော့ဒီကျွန်တော်တို့အပေါ်ကရှင်ပင်ကတော့ခဏခဏလာရှင်းတယ်။လာရှင်းတဲ့ပုံမှာသူတို့ကထပ်ထပ်ပြီးပြစ်ချတယ်။ပြောလဲပြောလို့မရအောင်ဆိုလဲဆိုလို့မရအောင်ဒီကျွန်တော်ရေပိုက်တွေလည်းဒီကျွန်တော်မျက်မြင်နိုင်နေနေရတယ်။ရေပိုက်တွေလည်းအကုန်ပြတ်နေတယ်။ပြတ်နေတဲ့ဟာကိုမပြေ မပြင်းမဲနဲ့ထထပြီးအမိုက်တွေဆုံးပြစ်တဲ့စီပင်တွေလာရှင်းလာရှင်းတဲ့အချိန်နဲ့ဆုံးပြစ်တဲ့ရေရဆဆောက်အမိုက်တွေကတော်တော်ကြွားပလဲနဲ့ဟိုအနန္တတ္တိတော့လုံးဝမကောင်းဘောခင်ဗျာအနန္တတ္တိကမကောင်းတဲ့ပုံမှာတော့ဒီကျွန်တော်တို့ဟိုကနောက်ကလေးတွေပါတွေတက်ကြည့်ပိုင်းတွေအတွက်ယောဂပူရထိုင်နိုင်တာပေါ့ခင်ဗျာနည်းနည်းရရအရေးယူပေးမှတာနဲ့အရှင်ပြေမယ်ခင်ဗျာဘလို့ရိုးရိုးတနန်းအရေးယူမယ်ပတ်ဆိုင်မယ်ဒီကန်ဒန်ကြီးပဲရိုက်မယ်ဆိုလို့ရှိရင်အရှင်ပြေခင်ဗျာ
ကမာယွညွနဲ့၃ရက်ကွက်အုတ်ချုပ်ရည်မူဦးမျိုးအောင်ကတော့ဥပရေတက်ပြခန်းလိုက်တဲ့အတွက်အခုအချိန်မှာသူတို့အနေနဲ့ပြည်သူတွေကိုအသိပညာပေးရည်နဲ့အမိုက်ရှင်းလင်းပေးဖို့စီစဉ်နေရတွေကိုလှုပ်ဆောင်နေတယ်လို့ဆိုပါတယ
်ဟုတ်လားကိုသတ်မှတ်ထားတဲ့နေရာတွေကိုဆုံးပြရမယ်လို့လည်းကျွန်တော်တို့ကကြေညာထားတယ်ဒါပေမဲ့သူတို့ကအလွယ်တကူပေါ့အထက်မြတ်လူတွေပူဆိုးတယ်အောက်ကိုပြစ်ချရတယ်လွန်ခဲ့တဲ့တနည်းကျော်တော့ကကျွန်တော်တို့လမ်းသာရေးဖွဲ့ရင်းနဲ့ကျွန်တော်ဖွဲ့စူပေါင်းပြီးတော့တော်တော်ဝေးလာကြအောင်ကိုတူကိုရနေရှင်အဲနောက်ပိုင်းမှာလည်းတန့်ရှင်းပြီးတော့နောက်ပိုင်းမှာအမှတ်ကြီးပြန်ချတာတွေ့ရခဲ့တာအောက်တိုဘာတရက်မတိုင်ခင်ပေါ့ကျွန်တော်ရှင်းဖို့ကျွန်တော်အကုန်လုံးလမ်းသာရေးတွေကိုကျွန်တော်ပြောတာတော်ဝေးလာကြတွေကိုကျွန်တော်ရှင်းပြီးတဲ့အခါကျရင်ကျွန်တော်တို့ဒီတက်ပေါ့နေ့စဉ်ပေါ့ကျွန်တော်တို့ရှင်းကြတယ်ရှင်းကြပဲကျွန်တော်တို့ကလည်းကြီးကြီးရောက်ရောက်ကျွန်တော်တို့စုပ်ပြတဲ့လူတွေကိုအရေးယူမယ်ဥတွေကိုကင်တွယ်နေတဲ့လူတွေကနေပြီးတော့သေးချာချာအေးအယူမှဒါအမိုက်ဆွန့်ပြစ်တဲ့ဥစ္စာနေပါသွား
တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဥလသိန်းကတော့အဲ့ဒီလိုဥပဒေနဲ့ပတ်သက်လို့ပြည်သူတွေကိုပညာပေးတာအပြင်အခြေခံကစားလို့ပြည်သူတွေအမိုက်နဲ့ပတ်သက်ပြီးအသိပညာရအောင်ဆောင်ရွက်ဖို့လိုတယ်လို့လည်းအခုလိုပြောပါတယ
်လူတွေကအသွင်သဏ္ဍာန်မတူဘာလို့အသွင်သဏ္ဍာန်မတူလို့ဆိုတော့ဥပမာဗမာပြည်သားဗမာပြည်ကတယောက်ဗမာပြည်တယောက်တခြားနိုင်ငံတွေသွားရင်အမိုက်မပြည့်ရဘူးဆိုတဲ့ဥစ္စာသူတို့မှသူတို့အဲ့နိုင်ငံမှာသိလာတယ်။အဲ့နိုင်ငံမှာသိရတယ်အဲ့နိုင်ငံမှာသူတို့ကျင့်သုံးလာတယ်။ဘာမှရောက်တော့အဲ့ဒီကျင့်ရဘာမှရောက်တော့ပြက်သွားတယ်။အဲဒီတော့ကိုယ်နိုင်ငံမှာလည်းဒီလိုစနစ်တကျလုပ်တဲ့အစိပ်ပိုင်းကြရင်အဲကိုယ်နှစ်ကလို့ဆရာကလေးတွေနဲ့အသွင်လေးတွေကကြောင်းသွားပါမယ်။ဥပမာလမ်းမှာအမိုက်ပုံတဝန်ရှိတယ်။အမိုက်ပုံရှိတဲ့နေရာကိုအမိုက်ပြုတ်ဖို့တော့ဝင်လေးမှမဟုတ်ဘူး။အကယ်၍အမိုက်ပုံမဟုတ်ဘဲနဲ့အမှန်တန်လှပတဲ့ပန်းညာလေးတော့လည်းကောင်းအမှန်တန်လှပတဲ့ဟိုအခင်ချင်းလေးတော့လည်းကောင်းပြောင်းလို့ဆိုရင်အဲ့မှာအဲ့နေရာကိုအမိုက်ပြုတ်ဖို့လည်းနည်းနည်းခဲရင်သွားလိမ့်မယ်အဲအဲ့ဒီကိုအခြေခံကောင်းတင်နဲ့တိစောက်ပြီးတော့ဘုရားကလို့အသိပညာပေးနေစေရိုက်တဲ့အသွင်လက္ခဏာလေးကဒါတွေကကျွန်တော်တောင်းမှမှဆိုရင်ဒါတွေကိုကျွန်တော်တို့စခဲ့ပါလေဥပမာကျောင်းတွေကိုသွားတယ်ကျောင်းတွေသွားတဲ့အခါမှာဆရာဆရာမတင်နေတွေ့တဲ့အခါမှာဒီစရိုက်ကလေးတွေကိုသင်ကြားပေးဖို့ကလေးတွေရဲ့ကောင်းတဲ့ကိုဆွတ်ဆွတ်မြတ်မြတ်ဟိုဒါကျွန်တော်တာမွေမှာရှိတဲ့ကြောင်းတွေတော့ကျွန်တော်ကြောက်တဲ့ကြောင်းတွေဒီတိုင်းလုပ်ပါလေ။ဘာလို့ဆိုအခြေခံအစဥပမာအိမ်တိမ်မှာမိဘကနေပြီးတော့ဆုံးပြမယ်ဆိုရင်သူ့သားသမီးကနေပြီးတော့အမေကြောင်းကတင်ပေးထားတယ်ဆုံးမပြပါနဲ့စီကံလိုက်တင်ပါဆိုဒီမိဘရှက်သွားမယ်။ဟာငါသားတော်သိနေလားပဲငါတို့လို့လို့မဖြစ်ဘူးဆိုတော့အဲအဲ့ဒီရဲ့အခြေခံမျိုးလေးတွေကိုတဖြည်းဖြည်းကောင်းမွန်အောင်ရရှိသွားဖို့တာမွေနေနဲ့စူးစမ်းနေပါလေ။
စီပင်တရားရေးဥပဒေအစ်စ်မှာတော့စီကံမဲ့အမိုက်ဆုံးပြမှုတွေအတွက်ငွေတန်းထောင်တန်းနေတာမကကိုနှရွေးကိုစီကံမဲ့ထွေးတာတွေစီပင်မိုင်းမျိုးပေါ်မှာကျူးကျော်ဆောက်လုပ်တာတွေနဲ့အများပြည်သူကိုထိခိုက်စေမဲ့ကိစ္စတွေအတွက်လည်းပြည်မှုနဲ့ပြည်ပန်တွေသတ်မှတ်ထားပါတယ်။အဲဒီလိုဥပဒေပြဋ္ဌာန်းပြီးတဲ့နောက်မှာတော့ရန်ကုန်မြို့တော်စီပင်တရားရေးကော်မတီကိုလည်းပြည်သူတွေပုံမယုံကြည်လာအောင်ဝန်ဆောင်မှုတွေကိုပြည်သူတွေပုံမသိရှိအောင်အတွက်လည်းကောင်းဆန္ဒတွေရှိဖို့လိုအပ်နေတယ်လို့အရေးအဖက်အဖွဲ့အစည်းတွေနဲ့ပြည်သူတွေကပြောဆိုနေကြပါတယ်။ကျမကေသရီပါ။မြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါ။မြမတခွင်အစီအစဉ်မှာမကေသရီတင်ပြခဲ့တာပါခင်ဗျာ။မကြာခင်ဆွေးနွေးကြမဲ့စနေညတရိုက်လေလိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံလူအခွင့်အရေးချိုးဖောက်မှုတွေအတွက်စစ်တပ်ထိတ်တန်းတောင်းဝန်ရှိသူတွေကိုစုံစမ်းရေးယူပို့အတွက်တိုက်တွန်းလှုပ်ဆော်မှုတွေထွက်ပေါ်နေပါတယ်ဒီလိုဖိအားတွေကဒီမိုကရေစီအကွင်အသွင်ကူးပြောင်းရေးမှာဘယ်လိုအကျိုးသက်ရောက်မှုရှိမလဲဆိုတာကိုဆွေးနွေးကြမှာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတော့တိုင်းဒို7 16 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့စနေနေ့ညအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီခင်ဗျာထုတ်လုပ်သူကိုရန်နိုင်နဲ့အတူကိုအောင်လွင်ဦးကဦးဆောင်ပြီးတော့ဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာဒီနေ့တဲ့ဒီ live session မှာတော့နိုင်ငံတကာ PR ရဲ့ကြောင့်မြန်မာနိုင်ငံရေးပေါ်မှာရက်ခက်လာနေတဲ့အကျိုးဆက်တွေကိုဆွေးနွေးသွားမှာပါမြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေအထူးသဖြင့်ရခိုင်ပြည်နယ်အရေးမှာအဆိုးရွားစစ်တပ်ရောဝေဖန်ခံနေရပြီမဲ့လည်းအဓိကကတော့စစ်တပ်မှာတာဝန်ရှိရဒါကြောင့်လည်းအရေးယူရမယ်ဆိုပြီးလှုပ်ဆော်လှုပ်ရှားမှုတွေလည်းအခုဆိုရင်နိုင်ငံတကာမှာအရှိန်မြင့်လာနေပါတယ်ဒီလိုစစ်တပ်ပေါ် PR ပေးနေတာတွေကမြန်မာနိုင်ငံဒီမိုကရေစီအတွင်းကုပြောင်းရေးချိုးဖောက်မှုမှာဘလောက်ထိတွန်းအားတွေဖြစ်လာနိုင်တယ်လဲပြန်လည်တင်းမြေရေးအပေါ်မှာရောခိခိုက်လာနိုင်တယ်လားဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာပါပြန်နိုင်ဆွေးနွေးကိုဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နူးလေးလေးလိုင်းပေါ်မှာရောက်နေပါပြီမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်အဖွဲ့ကဦးအောင်သူငယ်ဒင်းနာဆရာဦးတရာဆွေးတို့လေးလိုင်းပေါ်မှာရောက်နေကြပါပြီဆိုတော့အစီအစဉ်ကိုဆက်လိုက်ချင်ပါတယ်အရင်ဆုံးတော့ကျွန်တော်ပြန်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့တက်ချက်တွေကိုကြားချင်ပါတယ်ဒီမြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေအတွက်နိုင်ငံတကာအဓိကပြစ်မှတ်ထားနေတဲ့စစ်တပ်ကိုပြားပြင်းအဖြစ်ဒီဒီမိုကရေစီအတွင်းကုပြောင်းရေးမှာအကောင်းဆုံးတက်ရောက်မှုတွေနဲ့ပတ်သက်လို့အရင်ဆုံးတော့ဒီဖိနန်ဆင်းနေတဲ့ပုံကိုရဲ့အမြင်ကိုကြားချင်ပါတယ်ဆိုတော့ကိုအောင်သူကြီးရဲ့အမြင်ပေါ့လေအရင်ဆုံးဒီအကောင်းဘက်ကိုဦးတည်နိုင်တဲ့နည်းလို့ပြောနိုင်တဲ့အပိုင်းကိုအရင်ဆုံးဆွေးနွေးပေးစေချင်ပါတယ်ကိုအောင်သူကြီးခင်ဗျဟု
တ်ကဲ့ဟိုအကောင်းဘက်ကိုတော့ပြောမယ်ဆိုရင်တော့ရှားပါတယ်ခင်ဗျအခုညီသားကကျွန်တော်တို့မြန်မာနိုင်ငံဒီဘက်ကတမိုင်းမှာပေါ့နော်မချုံစူလာအောင်နိုင်ငံကပြားရည်အပြင်းထန်ကြုံရတဲ့အနေထားလို့ကျွန်တော်မြင်ပါတယ်။ဆိုတော့အထူးသဖြင့်ကလည်းဒီနိုင်ငံတကာကအခုလက်ရှိလုံခြုံရေးကောင်စီကစလို့လူခွင့်ရေးဟိုကော်မတီအဆုံးပေါ့နော်။အကုန်လုံးကကျွန်တော်တို့တိုင်းပြည်ကိုဘာဘယ်လိုခေါ်မလဲ PR ရည်စလာနေတယ်။နောက်တစ်ခါဒီချက်ပြီးတော့လည်းဟိုပိတ်ဆို့တန်ခတ်မှုတို့အရေးယူမှုတို့ဟိုစသဖြင့်လုပ်ရမယ်လုပ်တဲ့အနေထားမျိုးလည်းကျွန်တော်တွေ့နေရတယ်ပေါ့နော်။ဆိုတော့ဒီအနေထားမျိုးမှာတော့ကျွန်တော်ထင်တယ်အကောင်းပါကကိုရှာပြောမှုခက်တဲ့အနေအထားဖြစ်ပါတ
ယ်။ဟုတ်ကဲ့ကောင်းသူကြီးဆွေးနွေးရကျေးဇူးပါ။ဆိုတော့ကိုတီယာသွေးရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ဒီဟိုအစိုးအကောင်ရိုက်ခတ်လာနိုင်တဲ့အလားလာတွေထဲမှာအကောင်ဘက်ကကြည့်မယ်ဆိုရင်ကြည့်လို့ရနိုင်တဲ့အနေအထားဘာများတွေ့မိသေးလဲ
။အကောင်ဘက်ကတော့ဗျာပွင့်လင်းပြောရရင်ကျွန်တော်တို့ပြည်ရင်းရေးပါပြန်ကြည့်လိုက်မယ်ဆိုရင်အကောင်ဘက်ကတော့ဗတ်တော်ရဲ့ဒီကျွန်တော်တို့ဒီနိုင်ငံရေးပါပေါ့နော်။အဲဆက်လက်ပြီးတော့တို့ရက်ပြီးထုတ်ရှားဖို့ဗျာရှေ့ချောက်ဒါကြီးရတဲ့ကိစ္စတွေကျွန်တော်တို့များဟာအဲရပ်တန့်သွားတာပေါ့နော်ဟိုအားနေသွားရယ်အဲတက်ပြေသွားပြီးရှိတာပေါ့ကျေချောက်တက်ကနေပြီးတော့ဟလာကျွန်တော်တို့ဒီဟိုဒီမြောက်လိုင်းကိုနောက်တန်းတော့ပြည်ရန်နေတဲ့ကိစ္စတွေအစားအဲကျွန်တော်တို့ဒီအိမ်မက်တွေဟာတော်တော်လေးဟိုရုံရုံအားနေသွားနေတာပေါ့နော်ဆိုတော့ပြောပြတာကတော့ဗာလဲဆိုကျွန်တော်ကဒီတက်ကိုရင်တော့လို့ကျွန်တော်အခြေပြုပြီးတော့ဟလာတော့တက်တော့ဟာတန်းကြီးကိုထိမ့်သိမ်းထားနိုင်တယ်တက်တော့ဟာဒါတကယ်တမ်းစီးပြေးစီးမှာအဲ့တော့အရေးကြီးဆုံးဖြစ်တဲ့ဆိုတော့အချက်ကဟိုကျွန်တော်တို့ဒီမိခုံးထုတ်စရာဖြစ်လာပြီးတော့တကယ်တမ်းကျတော့ကျွန်တော်တို့တိုင်းပြည်မှာလုံခြုံလုံခြုံတာတွေကိုလုံ့ပတာတွေတိုင်းပြည်ရဲ့အနာဂတ်ရှိရောတိုင်းပြည်ရဲ့တည်ရမှုရောတော့အားလုံးကတကယ်ကိုကျွန်တော်တို့အရေးပါတယ်ကျွန်တော်အင်အားကအဓိကမဟုတ်ဘူးဆိုတာကအဖြစ်အပျက်ဖြစ်စားလာတဲ့နိုင်ငံရေးပါတော့ဒါကကျွန်တော်နိုင်ငံရေးချိန်ရရှာမှာတတိတစ်ပုံကျွန်တော်ပေါင်းတယ်နော်ကျွန်တော်တို့လက်မှာဟိုအန်ရန်မရှိအောင်ပေါင်းတယ်ကျွန်တော်ဒီကမှာနိုင်ငံကျွန်တော်ဒီရပ်ဖက်နိုင်ငံကြီးအားကောင်းလာတယ်ဆိုတာအကြောင်းရှိတယ်တော်လည်းပဲဟိုအခုဘက်ကဘလို့မှကျွန်တော်တို့ဟိုရုံးဆက်နိုင်တဲ့အနေအားမမြင်ရတဲ့အကောင်းတွေပြောရတာတော့တိတ်ကြအရသာမရှိဘူးဗျာဟိုကျွန်တော်တို့တိုင်းပြည်မှာဒီလိုတွေဆွေးနွေးကြဘူးကျွန်တော်တို့ဒီနိုင်ငံတကာတွေပြောတတ်တော်နဲ့အစိုးရတွေကိုခွဲပြီးတော့ကျွန်တော်တို့ခုလိုမျိုးတရားပေးတော်လည်းပဲကျွန်တော်တို့ဒီသကောက်ချက်အခြေခံဥပဒေမှာအထူးရရတဲ့ပြတ်ကြောင်းမျိုးတခုကိုရရင်တခုကိုပဲဖြစ်ရမယ်ဟိုအစိုးရအနေနဲ့လည်းဘလို့မှဒါဟိုတက်ကိုရိုက်တာလည်းကျွန်တော်တို့မဆိုင်ဘူးလို့မေလို့ရတဲ့အနေအားမှာအခုစိန်ချုံပြီးရိုက်ထားနေရတာပဲဆိုတော့ကတော့ဟိုကျွန်တော်တို့ကအကောင့်အဆိုးအပူကြရတယ်အကောင့်ကပြည်ပနိုင်ငံရေးမှာကျွန်တော်တို့ဒီဟိုဘောတော့ဒီတမ်းဘောကနေပြီးတော့နောက်တစ်ချော့ပြန်လာဖို့ကြိုးစားနေတဲ့ကိစ္စကတော့ ကျွန်တော်တို့အားလည်းတော့အခုချိန်ကိုကျွန်တော်ဆက်တယ်ဗတိအာနာကိုအားလုံးကတော့ကျွန်တော်တို့အစိုးရကျွန်တော်တို့အစိုးရဆက်ဆံရတာပြောနေတာအစိုးရလို့ဆိုအားလုံးကတော့ကျွန်တော်တို့လည်းလက်တော့နေကြပါအောင်လက်ရှိအစိုးရကလည်းရှေ့မှာထိုးကြည့်ပြီးတော့ကျွန်တော်တို့ဒီနိုင်ငံကမကြုံဘူးသေးတယ်ပေါ့နော်ဒါကမှမကြုံဘူးတဲ့နိုင်ငံကပြားလေးကိုကျွန်တော်တို့ရင်ဆိုင်ရမယ်ဟုတ်လားလက်ရှိအစိုးရကပဲတိုးပြီးရင်ဆိုင်ခိုင်းမယ်အနေထားလေးမြင်နေရပါသေးတယ်ခင်ဗျာ
โอเคกูอ๋อสุญญ์เนี่ยตะคู่เปลี่ยนเมเจอร์น่ะใช่ป่ะเลยซะซะโหอกางบักก็ไต่ต้งตะหลุย้ายနိုင်น่ะไม่ใช่ဆိုเลยแม้ดิโลพอดิอดิก็สิทธิ์แต่ปုံมาโหอี้อยู่ล่ะนี่เปียไปล่ะนี่ญาล่ะเนี่ยเนี่ยสิโหตะแบกก็อปู่หมูเปียงล่ะล่ะမျိုးถ้าหมอโหพี่แกเลยเลยမျိုးนี่นอนไม่ผิดหรอกဆိုพี่ติงแก้สาอยู่ล่ะမျိုးซะทะเพียงดิโลพอดิไอ้หลุอกางบักก็จี้มั้ยဆိုยอดิโลမျိုးย้ายล่ะမျိုးนี่ยอရှိล่ะနိုင်เสียอาจารย์เนี่ยမြင်มั้ยล่ะ
เออฉันน่ะမြင်นะတော့ဗျာဒီโลဟိုအခုလက်ရှိပေါ့နော်အစိုးရဘက်ကရောတပ်မတော်ဘက်ကရောဟိုကြိုင်ရတဲ့ရက်ဒီချက်ကတော့ဒါအချုပ်ချာအာဏာပေါ့နော်ဒီတိုင်းပြည်ရဲ့အချုပ်ချာအာဏာကိုကြီးပါတယ်ဆိုရင်အမြင်ကနေပြီးတော့ကြိုင်ရတာရှိပါတယ်အဲနောက်တစ်ခုကကျတော့လေဒီနိုင်ငံတကာက PRP မှုတွေပေါ်မှာဘာကောမလဲလက်ရောပြီးတော့ဟိုလှုပ်ဆောင်ပေးအနေထားရင်လည်းအခုချိန်ကြီးတော့မတွေ့ရသေးဘူးပေါ့နော်ဆိုတော့အဲ့ဒီအနေထားမှာတော့ကျွန်တော်ထင်တယ်ခုနပြောလိုပါပဲဒီတပ်ဘက်ကနေပြီးတော့ဟိုမကောလေပြည်ကြောင်းလေးကြီးပြစင်းစားလာမယ်ဆိုတော့ဟိုသဘောထားတော့ကျွန်တော်ချင်တယ်ဟိုခက်နေမယ်ချင်တယ်နောက်တစ်ခါကျတော့ကျွန်တော်တို့မြင်တာတော့ဟို basic mentality ခေါ်တော့ဗောဗျာငါတို့ရန်သူတွေပတ်ချလဲဝိုင်းကားပြီဆိုတော့သဘောမျိုးကသက်ကပုံများစင်စားမလားဆိုတဲ့အနေထားမျိုးမြင်မိပါတယ
်ဟုတ်ကဲ့ဆိုတော့ဟိုဒီလိုဖိအားပေးအေးအေးယူမှုတွေကြောင့်ဒီလိုဟိုအယတားဆူရနဲ့ဟိုပူပေါင်းလာတာမျိုးဒီဒီမိုစီဘက်ကိုရိမ့်လာတာမျိုးထက်စားလို့ရှိရင်နိုင်ငံရေးအရာဟိုတင်းမာနေတဲ့အခြေအနေမျိုးတွေရောပုံများလာတယ်လို့ပြောနိုင်မလားတချို့ကစိုးရိမ်တာဒီလိုပြန်လည်တင်းမြတ်ရေးအတွက်အခက်အခဲတွေစင်ကုန်မှုတွေရောရှေ့လျှောက်ပိုကျော်နိုင်တယ်ဆိုပြီးတော့ဟိုအာဂီလောက်တာမျိုးတွေလည်းရှိနေတာဆိုတော့
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဗောနော်တက်ရဲ့အပိုင်းကတော့သူကအစိုးရရဲ့ဟိုဘာခေါ်လဲဥရှောက်မှုနောက်ကိုလိုက်ပါတယ်ကျော်ဒီဝါဖြစ်အစိုးရအနေနဲ့ဒီကြံစည်ပုံမှာကျွန်တော်ဥဆောင်ပြီးတော့ဖြေရှင်းမလဲဆိုတော့အနေထားပုံကိုသူတို့လိုက်တာများပါတယ်ဆိုတော့ဒါနဲ့လည်းတစ်ဖက်ကရှိတာကအစိုးရအနေနဲ့သူတို့ကိုဟိုဘာခေါ်မလဲကာကွယ်မပေးနိုင်ဘူးဒါမှမဟုတ်ဘူးဆိုလို့ရှိရင်လည်းအစိုးရအနေနဲ့ဟိုဘာခေါ်မလဲလိုအပ်တဲ့ဆွမ်းဆောင်မှုတွေပေါ့နော်ဆိုတော့ဒီလိုမျိုးကြီးကြီးအောင်မပြနိုင်ဘူးဆိုရင်လည်းတက်ကသူ့ဘာသာသူစဉ်းစားပြီးသူ့ဘာသာသူလုပ်တဲ့လမ်းကြောင်းမျိုးပဲကိုကိုရွေးချယ်သွားနိုင်တယ်လို့ထင်ပါတ
ယ်။ဟုတ်ကဲ့။ကိုတီယာသွေးသဘောထားခင်ဗျာအခုကျွန်တော်တို့ဆော့ဆော့ပြောသလိုပေါ့လေဟိုကောင်းလာနေတဲ့အလားလာတဲ့အစိုးဘက်ကဦးတည်နေတာများရဲဆိုတော့အစိုးဘက်ကဦးတည်နေတဲ့အပိုင်းတွေမှာဘလို့ပိုင်းတွေကပို့ပြီးတော့များလဲ
။အဓိကအရာအခုကအလုံးကိုအင်းဖယ်ပြီးတော့ကျွန်တော်တစ်ချက်တည်းပဲဗျာဟိုကျွန်တော်ချုပ်ခွက်မိနေတာဒီဟိုအင်းပြေလုံးကိစ္စမျိုးကျွန်တော်ဒီလိုအများကြီးတတ်ထားတယ်လို့ဟိုနိုင်ငံတကာယူဆနေတယ်ဒီအပေါ်မှာပဲပြီးပြီးတော့ကျွန်တော်တို့ဒီ ethnic cleansing လို့ genocide လို့ပြောပြီးတော့အခုကကျွန်တော်တို့ညာဆန်ပေးပြီးဝိုင်းတာပေါ့ဗျာဆိုတော့တခြား issue တွေကတော့ရောက်သွားလို့တော့ပါဒီချို့ယူဟင်ညာတွေကနေပြီးတော့ NCC ရဲ့ solution မဟုတ်ဘူးလို့ဖတ်ပြောရတဲ့အနေအထားမျိုးဖြစ်လာတယ်ဆိုတော့နိုင်ငံတကာအနေနဲ့လည်းဒီ genocide တို့ဘာလို့ solution လို့တို့ကတို့ကိစ္စဖြစ်သွားပြီဆိုတော့တို့ကလည်းဒီမှာအားထည့်ပြီးဝိုင်းနေတာဆိုတော့ခတ်တာကပြဿနာကတို့တို့ကအပြတ်တာအများကြီးဖြစ်တယ်မှာအရှင်းအခက်ဆိုတော့အဲ့ဒီပြဿနာတွေဒီလိုအများကြီးတက်တာပဲဒီကဆိုတော့အဲ့ဒီကိစ္စကိုလည်းအစိုးရအခုဒီနေ့ဟိုအခုမကြသေးမိကြမှာပေါ့နော်ဟိုတော်တော်လေးနောက်ကျပြီးမှလုပ်တယ်လို့ပြောရမယ် first finding mission ကိုမြင်းကြီးကမှကျွန်တော်တို့ဒီမှာ independent inquiry ဟိုပေါ့နော်ကျွန်တော်တို့ဒီစုံစမ်းစစ်ဆေးဟိုအဖွဲ့လေးကိုကျွန်တော်တို့ဖွဲ့တယ်ကျွန်တော်တို့ဒီဖိလစ်ပင်းနဲ့ကျွန်တော်တို့ဂျပန်နိုင်ငံသားတွေပါတဲ့ဟာမျိုးပေါ့နော်ဖွဲ့ပြီးတော့တော့ဒါကို defend လုပ်ဖို့ကြိုးစားတာပေါ့နော်ဒါပေမဲ့ဒီတော့ပြန်ဆိုပြရမယ်ကတကယ်တစ်ချက်ကြီးတစ်ချက်ကဒီကိတောပြောတဲ့ဒီဟိုပါပေါ့နော်ဒီကျွန်တော်ဒီစုံစမ်းစစ်ဆေးဖွဲ့ရရပြီးပေါ်တော့တဲ့အချက်တွေကတကယ်ကတည်းကတော့လားမတင်တော့ရင်လည်းဒီကိစ္စကိစ္စတည်းလည်းရှိပြီးတော့ကျွန်တော်အဲဒါကိုဝင်ကြည့်လို့မရမချင်းတက်ကတာရှာမဲ့ကိစ္စကကျွန်တော်တို့တော့ချုံသွားမှာပဲဆိုတော့ဘေးထိုင်နေကျွန်တော်တို့ကဒီမှာတော့ပြဿနာတစ်ခုရှိတယ်လူတွေပြန်လာဖို့ကပြဿနာတစ်ခုဟလာလို့ဒါကိစ္စတွေပါရောတော့ဒါကပြဿနာတစ်ခုတက်တော့ဒီဒါဆိုလူတွေကပြဿနာတစ်ခုနေလို့ရှိတယ်အဲ့အတားပြေးပြင်းထန်ပြီးရဲ့ကျတဲ့စကားလုံးကြီးပြားပေးရဲ့အဆင့်ကိုရောက်တာဒီချိန်ကတော့လာတယ်ပေါ့နော်ဆိုတော့အစိုးရဒီအရောဖြီးနိုင်မှုဆိုလို့ရှိရင်ဒီလိုချင်းတက်ဖို့အရန်မဲပြီးတော့တပတ်ပါတယ်ပြားရည်လာတယ်အဲ့ဖြီးအားတွေကဘာဖြစ်လဲဆိုကတိုင်းဒီလိုခံရမှာတစ်ချက်တစ်ခုလည်းခံရမှာမဟုတ်ဘူးပြားရည်အမျိုးမျိုးလာတာပေါ့ဆိုတော့အစိုးရကလည်းလက်ပိုက်ကြည့်နေတယ်ဒီကိစ္စကဝင်မကူးလို့အစိုးရကပြားပေးတယ်ဆိုတော့ကတိုင်းဒီလိုပြီးတယ်ဆိုတော့တက်ဖို့ကျွန်တော်အင်းဒီလိုရည်ရည်လို့မရရင်ကတိုင်းဒီလိုဖြီးတဲ့ပြားကျွန်တော်တို့အားလုံးတော့ကြတာလေကျွန်တော်တို့နိုင်ငံရေးတက်ပြီးကြောက်ကြတော့လက်ညှိုးဆဲတဲ့ကိစ္စလည်းဒီကိုဖြစ်တော့မှာကျေကျေအကျင်းပါလေအစိမ့်စိတ်ပုံပေါ်လေပြိပခါရပြူကြီးလာတယ်အဲ့တော့အဲ့တဲ့ဆိုးတဲ့ကိစ္စကတော့မသိရောမရှိရောကြာဆိုတော့ကျွန်တော်တို့ကဒီကိစ္စကိုရုံးထုတ်ဖို့ကလက်ရှိအစိုးရစိုးသားနေတစ်ခုပဲမြင်နေအဲ့ဒါပါလေဆိုတော့ပြောပြရဲ ဒီ independent territory ပေါ့တော့အဲဒီ commission တစ်ခုဖွဲ့ပြီးလုပ်နေတယ်ဒါပေမဲ့သူတို့လုပ်နေတဲ့ထပ်လာတဲ့ရလက်ကအပြည့်လောက်တယ်နိုင်ငံတကာကိုဖြီရောက်လို့ဖြီရောက်တယ်ဆိုတော့ပြဿနာမရှိဘူးဟုတ်ဘူးဆိုလို့ရှိရင်တော့ PPR အဆက်ရှိနေသူတို့အပြည့်တော့ပါခြေတဲ့အနေအထားမျိုးမြင်နေရတယ်အဲ့ဒါကတော်တော်ဆိုးပါ
ဟုတ်ကဲ့ကိုစီရသင်းဆွေးနွေးရခြင်းစီပါဆိုတော့ကျွန်တော်ဒီတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းဒီလိုင်းပေါ်မှာရောက်နေပါတယ်အရင်ဆုံးတူတော့လည်းပြောချင်ပါတယ်ရန်ကုန်မြို့ကကိုစလိုင်းပွေကုန်းဖြစ်ပါတယ်ကိုစလိုင်းပွေကုန်းသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီဖြစ်ရလို့လည်းမှမြို့သားပြည်နယ်ပြည်သူဆွေးနွေးတာတော့ဆိုတော့မထိခိုက်နိုင်အောင်လုပ်နေတယ်ဒါပေမဲ့လည်းဆိုရင်တော့ဒီဆက်သွယ်ကအနာရှင်ရောဒီတော့ PR ရော PPR ရော PR မရှိရဲနဲ့အမြင့်တက်တဲ့ပြည်နယ်ဆိုတော့ဒီလိုလာမှာမဟုတ်လို့ကျွန်တော်မြင်နေ။အဲဒါအခုဘယ်ရောက်ဒီကတင်ကြရဲစာနဲ့ E ကတင်ကြရဲစာမှာသဘောထားပြလေ။ AIC ကရေဒီယိုအဖြစ်ကိုဒါတာပေးပြီးတော့မှအခွင့်အရေးယူရှင်။တော့ E ရဲ့ဆုံးဖြတ်ချက်ကအင်တာရောဟာနဲ့ဒီကမ္ဘာကိုအာနာရှင်တို့ကနိုင်ငံကြီးမှာဝင်ရောက်ဆုံးဖြတ်နေတဲ့ဥစ္စာတီတီတီမတိုက်ရတဲ့အချင်းကြီးတွေဥစ္စာကိုဖိတ်တော့အောင်ပုတ်ကြည့်တယ်တက်ကြထားပြီးတော့မှဖိရပေးတဲ့ဥစ္စာတွေမှန်တယ်လို့ကျွန်တော်မြင်တယ်။ဒါကြလို့လည်းဆိုရင်တော့ PPV2 ရောအဲဒီလိုနိုင်ငံတကာရောဖိရမပါသေးနဲ့တော့အစမ်းကြည့်ကြည့်လုပ်နေတဲ့အမျိုးသားပြည်နယ်ပြည်နယ်ဆိုတဲ့ဥစ္စာကဒီလူတွေကလူတွေမှအာဏာရှင်ဆက်ဆံတဲ့အုပ်ချုပ်ရာခရင်ကြီးကမျိုးမျိုးနဲ့ဥစ္စာစုကြီးနဲ့အဲ့ဒီအဖြစ်ကိုဝီမာနေလို့ကျွန်တော်မြင်တယ်။အဲဒါကြောင့်ဒီဖိရကတော့အထက်ကျအထက်ကြီးပြင်ပါတယ်ဒါပေမဲ့ဒီမှာတနင်္ဂနွေလို့ပြတဲ့အခါတိုင်းမဟုတ်ဘူးဟိုပါဆန်ကြီးတက်ကြတဲ့ခါကြီးကမှဖိအပ်သေးတဲ့ဥစ္စာပြတဲ့ဒါမှအဆင်ပြေတယ်ဒီစခိုင်ကြီးကလည်းအဓိကအလုပ်လုပ်နေတဲ့ချက်တင်ရောချင်းပြီးတော့အားလုံးကိုချိန်ပြီးတော့ဒီအမှုခွင့်ရှိတဲ့ဥစ္စာကိုစမ်းသပ်သေးတယ်အဲဒီဆိုလူတွေတက်ချက်မှုဆိုလို့ကြတယ်မဟုတ်ပါဘူးဒီလိုလူခွင့်ရှိဆိုတာအမှုနဲ့တက်လို့ပြအဲအဲ့ဒါကိစ္စကအချင်းတို့ဒီဒီပြရဆိုရင်ဆက်လက်မလုပ်ဘူးဒီ PR ကလည်းဒီလိုလေးကတူခါလိုက်နေဆိုကြတာလည်းမလိုဘူးလို့ကျွန်တော်မြင
်ဟုတ်ကဲ့ပါဆွေးနွေးရကျေးဇူးပါကျွန်တော်နောက်တူကိုလည်းလှည့်ပေးချင်ပါတယ်ကြောက်ကကိုစင်မင်းအောင်ဖြစ်ပါတယ်ကိုစင်မင်းအောင်ရဲ့သဘောထားလည်းလူရင်းတူချင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
Hello
ဟုတ်ကဲ့ကိုစင်မင်းအောင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့လေစစ်တပ်ကိုဟုတ်ကဲ့ကာကွယ်ပေးနေကြတယ်ဟုတ်ကဲ့ဒီကြတဲ့ဆိုပြောရလိမ့်မယ်နော်ဒီအစီအစဉ်မှာအလုံးစက်ကိုကာကွယ်ပုံစံမျိုးပြောနေကြတာကလည်းပဲလို့နော်အဲ့ဒါအပေါ်မှာပြစ်ခတ်ပြီးအမြဲတမ်းကြီးနိုင်တယ်လို့ပြောနေတယ်မြန်မာကနေအောက်ကကျားတို့အမြင်ဟိုလည်းကြီးကြမှာတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကိုစင်မင်းအောင်ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ယူရလည်းအားမကိုးပါဘူး energy လည်းအားမကိုးပါဘူးစက်ကြတဲ့မှာရောရဲတဲ့မှာရောသိစိတ်ကောင်းနေရှိပါတယ်ဟိုကိုဝါလုံးတို့ကိစ္စမှာလည်းအလားအပြည့်အခက်ဖြစ်တဲ့ဒီရဲ့ဥစ္စာဆိုရင်အမှန်တရားကိုပေါ်ထုတ်တယ်အလားဒီတိုင်းမှာဖြစ်သွားတယ်မွတ်စလင်တွေကကိုယ့်ရဲ့ကိုယ်မိရှုပြီးထွက်သွားတယ်ဆိုပြီးတော့အုတ်ထုတ်တွေစောင်းဝဲခင်းတွေစောင်းပြီးတော့မိရှုသွားတယ်ဟလား energy ကတည်းကထောက်တန်းရှိရင်ပြပေးပါလို့ပြောတယ်အဲ့ပုံကိုယ်တွေကဟိန္ဒူကန်တဲထဲမှာလည်းရှိပါတယ်သူတို့ကဟိန္ဒူတွေပါသူတို့ဓာတ်ပုံရိုက်တဲ့လူတွေသူတို့ဝိုင်းဖန်ပိုးတဲ့လူတွေခေါ်ယူပြီးတော့စစ်ဆေးတွေပါအဲ့ဒါတမ်မရွန်နဲ့ဒီတဲ့ကြီးကိုအာဟိုအာကူပြီးပြောပါတယ် energy လည်းအာမကိုးပါဘူး UN လည်းအာမကိုးပါဘူး ICT လည်းအာမကိုးပါဘူးလို့ဒီလောက်ပဲပြောချင်ပါတယ်ဟုတ်ကဲ့ကို
ဟုတ်ကဲ့ကိုတမ်မောင်ဆွေးနွေးရကျေးဇူးပါနောက်ကျွန်တော်တို့ဒီ email နဲ့ paper ဆွေးနွေးတာစာတချို့လည်းရှိနေပါတယ်ဒီထက်ကအရင်ဆုံးကတော့ American ပြည်အောင်စုကမောင်ထသနာရဲ့ပေးစာကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ARS ရဲ့အကြံဖတ်သမားတွေကြောင့်ဖြစ်ပေါ်လာတဲ့ရခိုင်ရေးကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ PR ပေးအရေးယူမှုတွေဟာမြန်မာဒီမိုကရေစီအတွင်းကုပြောင်းရေးကိုပုံမှုခက်ခဲကြမ်းတမ်းသွားနိုင်သလိုစစ်အာဏာရှင်ဘဝကိုပါကြောက်ရွံ့သွားနိုင်ပါတယ်အစပထမတော့စစ်ကောင်းဆောင်တွေကိုပြစ်မှတ်ထားကြတယ်ကာလအပိုင်းခြားတစ်ခုအထိနိုင်ငံတကာအတိုင်းဝိုင်းကမျှော်လင့်ထားသလိုဖြစ်မလာဘူးဆိုရင်အစိုးရကိုပါပြစ်မှတ်ထားလာကြမှာမလွဲ့ဧကန်ပါဒီလိုဆင်ခဲဖြစ်လာပြီဆိုရင်စီးပွားရေးလူမှုရေးနိုင်ငံရေးအကျက်တဲတွေပါတိုးပွားလာနိုင်ပြီးတော့လူမျိုးရေးဘာသာရေးအသွင်ဆောင်ပဋိပက္ခတွေဖြစ်ပေါ်လာနိုင်ပါတယ်အထူးသဖြင့်အကွက်ကောင်းချောင်းနေတဲ့အမျိုးသားရေးလှုပ်ရှားသူတွေနဲ့အစိုးရပေါ်မှာကျင်းတဲ့သူတွေပေါင်းစုသွားနိုင်ပြီးတော့နေရာဒေသအနှံ့စုပူမှုတွေဖြစ်ပေါ်လာနိုင်ပါတယ်ဒီအခါအစိုးရအုပ်ချုပ်မှုအောက်မှာမရှိတဲ့ပြည်ထရေးရဲ့အကြံဖတ်ကိုင်တွယ်မှုတွေကြုံလာရနိုင်ပြီးတော့မတည်ငြိမ်မှုတွေကနေတဆင့်စစ်အုပ်ချုပ်ရေးဘဝကိုပြန်လည်ရောက်သွားနိုင်ပြီးအမျိုးသားပြန်လည်တည်မြဲရေးလမ်းကြောင်းမှာလွှဲချော်သွားနိုင်တယ်လို့ယူဆမိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်ဆိုမောင်ဒသနာရဲ့စာပါသူကတော့ဒီအချိန်ကာလတစ်ခုမှာဒီမျောလင့်ထားလို့ဖြစ်မလာရင်ဟိုစစ်တပ်တင်မဟုတ်ဘဲနဲ့အရသာဆိုးရွားကိုလည်းပြစ်မှတ်ထားခံရတဲ့အခြေအနေမျိုးတွေဖြစ်လာနိုင်တယ်။နောက်ဆက်တွဲအနေနဲ့တော့ဒီနိုင်ငံရေးချက်တွေပေါ်ပြီးစစ်တပ်ကအာဏာပြန်ယူတဲ့အဖြစ်မျိုးထိတော့ဖြစ်နိုင်တယ်ဆိုပြီးသူကပြောပါတယ်။ဆိုတော့ကိုအောင်စုံကြီးသဘောထားသိချင်ပါတယ်ဒီလိုမျိုးပေါ်လေအခုဒီလိုနိုင်ငံတကာဖိအားတွေရနေပြီးတော့ဒီလိုနိုင်ငံရေးချက်တွေပေါ်လာနေတဲ့အထိနောက်ဆုံးဟိုစစ်တပ်ကနေအာဏာပြန်ယူနိုင်တဲ့အခြေအနေမျိုးထိဖြစ်နိုင်တဲ့အန္တရာယ်မျိုးတကယ်ရောရှိလို့လားကိုအောင်စုံကြီး
ဟုတ်ကဲ့ကျွန်တော်နှစ်ပိုင်းတော့ခွဲပြောခြင်းလဲခင်ဗျာဆိုတော့ပထမတစ်ပိုင်းကတော့နိုင်ငံတကာဖိအားပိုင်းမှာဆိုတော့အခုနေသားမှာတော့ဒီတက်မတော်ပေါ်မှာဟိုဝေဖန်ပြောဆိုနေတာတွေရှိရဲနောက်တူးချင်းပေါ့နော်ဟို selective ဒဏ်ခတ်အရေးယူမှုပုံစံမျိုးတွေလည်းလုပ်နေတာတွေရှိပါတယ်ဆိုတော့အဲ့တော့နိုင်ငံတကာဘက်ကလည်းဒီထက်ပိုပြီးတော့ဟိုအရေးယူမယ်စသဖြင့်ဟာမျိုးတွေပြောလာတာတွေရှိတာပေါ့ဆိုတော့အဲ့ဒီနေသားမှာတော့ကျွန်တော်မြင်တဲ့အပိုင်းကဘာလဲဆိုတော့နိုင်ငံတကာဘက်ကဖိအားပေးတယ်ဆိုလို့ရှိရင်ရလကဘာထွက်စီကျင်တာလဲပေါ့ဆိုတော့ဒီအပေါ်မှာစနစ်တကျနဲ့ဟိုဒီဘာခေါ်မလဲ benchmark ပေါ့နော်ဒီလိုအတိုက်အတာထားတာမျိုးတွေရှိကျင်တယ်အဲ့လိုမှမဟုတ်ဘဲနဲ့တနိုင်ငံလုံးကိုဒီလိုတန်ခါရည်ရွယ်မျိုးဆိုရင်တော့ဘာရလမှလည်းမထွက်ပဲနဲ့ကျွန်တော်တို့အတွက်ဆိုးကျိုးပုံများဖို့ဖြစ်စီမယ်လို့ထင်ပါတယ်နောက်ဒုတိယပိုင်းမှာကျတော့ကျွန်တော်တို့မြန်မာအစိုးရရဲ့လက်တီချက်ပေါ့ဗျာကျွန်တော်တို့ကဘယ်လိုခံပြီးတော့အခုလက်ရှိပြဿနာတွေဖြေရှင်းမှာလဲပေါ့နော်ဆိုတော့ဒီကိစ္စကအရေးကြီးတယ်လို့ထင်ပါတယ်ဆိုအထူးသဖြင့်တော့အခုကျွန်တော်တို့ရက်ခံနေတာကတော့ကျွန်တော်တို့ sovereignty လို့ခေါ်တဲ့အချုပ်အခြာအာဏာကိုဝင်ဆက်ဖက်ခွင့်မရှိဘူးဆိုတာမျိုးပြောတယ်။နောက်တစ်ခုကတော့အခုလက်ရှိဒီ Rohingya ကြီးပေါ့ဗျာရခိုင်ပြည်နယ်ရောက်ပိုင်းပြဿနာမှာဒီ UNDP UNHCR နဲ့ကျွန်တော်တို့ကဓာတ်လည်မှုစာချုပ်တော့လက်မှတ်ရေးထိုးထားတယ်။ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့က ICC ရဲ့လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတစ်ခုမဟုတ်ဘူးဒီလိုပယ်ချတယ်ဆိုတာမျိုးလောက်နဲ့ဟိုဖြည့်ရှင်းနေတာပေါ့နော်ဆိုတော့ဒီလောက်နဲ့တော့ကျွန်တော်ထင်တယ်ဘယ်လိုလောက်ဘူးကျွန်တော်တို့ကဒီချက်ပို့တိုးပြီးတော့တန်တမာကြီးကိစ္စရောဒေသတွင်းနိုင်ငံတွေနဲ့ရောဟိုပို့ပြီးတော့ဆွေးနွေးမှုတွေရှိဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျနောက်တစ်ခါကျတော့တိုင်းပြည်တွင်းမှာကျတော့လည်းကျွန်တော်တို့ဒီဒီမိုကရေစီပြည်ကြောင်းလေးပဲလူ့ခွင့်ရေးကိစ္စတွေပေါ့နော်ဒီချက်ပို့ပြီးတော့လေးစားလိုက်နာဖို့နဲ့ပို့ပြီးတော့တရားဖွင့်ပြည်ကြောင်းလေးမှုတွေဆက်လုပ်ဖို့တိုးလုပ်ဖို့လိုတယ်လို့ထင်ပါတယ်
โอเคกัวซุนยิงซุนเนี่ยเจซัวสรโกเตียต้วยตบอดาครับเนี่ยอะกูจนกูซ้อซัวกูเตียซุยอ่ะပြောทาพี่ดาว่าเดี๋ยวสิทธิ์ก็เปลี่ยนพี่ว่าโหนักงานนี้มาวินลาနိုင်เนี่ยအခြေအနေမျိုးတွေတော့ယောပါသွားရဲ့ဆိုတော့လဲซุนနေသွားပြီးดาပါအဲ့တော့ကျွန်တော်နောက်တစ်ပိုင်းကိုซ้อซัวกัวซุนยิงซุนနေသွားရဲ့ဟာဝယ်ဆက်ပြီးซุนနေစေချင်ပါတယ်กัวซุนยิงซุนနေတာတော့အခုချိန်ထိဒီတုံ့ပြန်ပုံတွေမှာဟိုလုံလောက်မှုမရှိသေးဘူးဆိုတော့အခုကျွန်တော်ဒီနိုင်ငံတကာဖိအားတွေယောပါဖို့ဆိုရင်အစိုးရနဲ့စစ်တပ်ဘက်ကဟိုတုံ့ပြန်ပုံတွေအခုတွေ့ရသလောက်ထိဆိုရင်လုံလောက်မှုရှိပြီလို့ကိုတရားသေးသုံးသပ်နိုင်လား
အဓိကအဲ့လိုမလုံလောက်လို့မဟုတ်ဘူးကြာလုံးလုံးထိုက်တာတွေလုံးဖို့ကလောက်ကြတာတွေလည်းအများကြီးပါတယ်ဗောနော်လောက်ကြတဲ့တန်ကြတွေကြီးလာတယ်အဲရှင်းဟိုပါတော့ကျွန်တော်တို့ဒီအဲ့နဲ့ထွင်းအဲ့မှာညမှာပစိနဲ့ပေါက်ရမယ်အနည်းဒါကိုကြောက်တယ်ဆိုတာကကျွန်တော်တို့ကတုံ့ပြန်မှုတွေလည်းအများကြီးရှိပြီးတော့အထင်နဲ့တပြေးညီမတုံ့ပြန်နိုင်တဲ့ကိစ္စတွေအများကြီးအော်အခုတော့တော့အခြေအနေရောက်သွားတော့ပေါ့နော်အဲ့ဒါဘာလဲဆိုတော့ကျွန်တော်ဒီတန်တရာတန်တရာတွေပေါ့နော်အဓိကဒီအများကြီးအခုလိုက်ကြတော့တက်ထားတယ်ဆိုတော့ဒါတန်တရာတွေကိုကျွန်တော်ရှင်းဖို့ကြိုးစားလို့ရှိနေတယ်ကျွန်တော်တို့ဘက်ကအခုလောက်တက်မလို့ရောလို့ပြီးတော့ကျွန်တော်တို့ဒီအခြေအနေစည်းမှုတွေကိုနိုင်ငံတကာလက်ခံနေတော့ဒီကျွန်တော်တို့ကလုပ်ရမယ်လုပ်ရမယ်ဆိုတဲ့အခါမှာကျွန်တော်တို့ကနိုင်ငံတကာပြောတိုင်းတိုင်းလို့ရောမဟုတ်ကျွန်တော်တို့ဘာအထောက်အထားကရှိရဆိုတော့မှန်တယ်ဆိုတော့လည်းကျွန်တော်တို့ကလုံလောက်တဲ့အမြင်ပြန်လာအဲ့တော့ကျွန်တော်တို့အားကြီးမပါဘဲနဲ့ကျွန်တော်တို့ပယောကမပါဘဲနဲ့နိုင်ငံရေးလူရေးဘာသာရေးပယောကမပါဘဲနဲ့ကျွန်တော်တို့ညာစင်းမှုညာစင်းမှုကိုစဉ်းစားပြီးတော့ကျွန်တော်တို့ဘလောက်ပုံစံထောက်ထားပြီးအရေးယူနိုင်လဲဆိုရင်အပေါ်မှာမှုကြည့်တယ်ကျွန်တော်တို့ကကိုယ်စင်အောင်ကိုယ့်ဘက်ကလက်စင်လိုက်ထိုက်တာလေလုပ်တယ်ဆိုလို့ရှိလို့ရှိရင်အဲ့နိုင်ငံတကာကလည်းကျွန်တော်တို့ဘလို့ကပြောပွက်ဟာပွက်မရှိအောင်ပေါ့နော်ထောက်နိုင်ရမယ်နောက်တစ်ခုကအရေးကြီးဆုံးတဲ့ဆက်ကပါလို့ဆိုကျွန်တော်တို့ဒီဒီထဲမှာအဲ့ဒီစက်ဖြတ်မှုတွေရှိခဲ့တယ်ဆိုလို့ရှိလို့ရှိရင်အကုန်လုံးပေါ်ဖြစ်ဒီရေးယူလိုက်တဲ့သလုံးရှိလို့ဆိုပြန်လာမဲ့ဒီလိုနဲ့ပြန်လာရဲသွားမယ်ဒီပတ်ချေရှိရတဲ့နောက်ကနေပြီးတော့သူကဒီလိုက်လာနိုင်မယ်ကျွန်တော်တို့ဒီလို encouragement ပေါ်တော့ကျွန်တော်အားပေးဖို့ပေါ်တော့ယုံကြည်မှုတွေဟလာဟိုတန်တရာကြောက်ပါလာတဲ့ကိစ္စတွေဖြစ်နိုင်တယ်ဘာလို့ဒီအခုတော့ကျွန်တော်တို့ကဒီကိစ္စပေါ်မှာအများကြီးတည်သွားတယ်ဘာဖြစ်လို့တည်လို့ဆိုတော့အပြင်မှာပြောနေကြတဲ့ဟာကကျွန်တော်တို့လူလူထောင်နဲ့ခြိပြီးတက်ဆန်လာတယ်လို့ပြောနေကြတာဖြစ်လို့ပြောကြောင်းမလို့ဒီခန္ဓာကိုယ်တွေဒီအလောင်းတွေကိုဖော်ဖို့မယ်ကတည်းကအရန်ကိုအားပေးတယ်ဆိုတော့ဒီကလည်းဖြည့်ဖို့ဆိုတာကျွန်တော်တို့ကိုအတွင်းမှာရှိတယ်ကျွန်တော်တို့အင်အားနဲ့ကျွန်တော်တို့ရှိတဲ့ဥပဒေနဲ့ဟာတိတိကျကျလုပ်တယ်ဆိုလို့ရှိရင်တကယ်တမ်းဘာအဆဲမှမထားပဲနဲ့တာဝန်ယူမှုပေါ့နော်တာဝန်အထူးရောလည်းကောင်းတယ်လို့ခေါင်းဆောင်တယ်လို့ခေါင်းဖြစ်လာရင်အပနာမများရင်များတယ်လို့တာဝန်ယူဖို့ယူထားတယ်ပြီးတော့တာဝန်ယူပြီးတော့ကျွန်တော်တို့ခံသွားမယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့က
ဟိုနိုင်ငံတကာလည်းပြည်နယ်နဲ့ပြည်ပြင်းမှာလည်းအမှန်တကယ်ကောင်းတယ်ကျွန်တော်တို့ဥပဒေနဲ့ပတ်သက်ပြီးတော့လားဥပဒေစိုးမိုးမှုနဲ့ပတ်သက်ပြီးတော့ဒီကောင်းဆောင်နေရတော့မှာကျွန်တော်လိုက်လာတယ်ဆိုတော့ဟာကိုလောက်ရတယ်ဆိုကျွန်တော်တို့တန်းပြီးရတယ်အကောင်းဘက်ကိုရောက်မယ်အုပ်ချုပ်ရောကျွန်တော်ဒီဥပဒေရောကျွန်တော်တို့ဒီအဲဒီကျွန်တော်ဒီ rule of law ကျွန်တော်တို့လည်းကဒီမိုကရေစီဟလာဟိုစနစ်တစ်ခုကိုကျွန်တော်တို့ဟိုအကောင့်ထဲပေါ်တဲ့နေရာမှာအများကြီးအားကြီးဖြစ်တယ်ဆိုတော့ကျွန်တော်တို့ဒီလိုလုပ်ဖို့ပဲကျွန်တော်မြင်ပါတယ်ဒီလမ်းကပါလေကျွန်တော်တို့ဒီအရာရာတွေလွတ်မြောက်နိုင်လေနားလို့ပြပါတယ်ဗျ
ဟုတ်ကဲ့ဆိုတော့ကိုတရားဆွေးနွေးရကျေးဇူးပါနောက်ကျွန်တော်တို့ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းဒီလိုင်းပေါ်မှာခြံနေပါသေးတယ်တူကတော့ကိုစိုးဝေဖြစ်ပါတယ်ကိုစိုးဝေကျွန်တော်အချိန်များများဆက်စားမခြံတဲ့အတွက်လူရင်းတူရှင်ဆွေးနွေးပေးပါခင်ဗျာ
ကျွန်တော်တို့ဒီမှာနေမှာအမေရိကန်ကြီးရာစီကြီးကအမေရိကန်ကြီးရာစီကြီးရဲ့เนาะအမေရိကန်ကြီးရာစီကြီးဆိုရှင်ခေါ်ကြလို့နေရတာကကျွန်တော်တို့ဒီမှာနေတဲ့ပြည်သူချုပ်နေရေးချမ်းကြီးဒါနဲ့ခေါ်ကြလို့နေရတာကျွန်တော်တို့ဒီအမေရိကန်ကြီးပါတယ်ဒီကမှာအမေရိကန်ကြီးရာစီကြီးရေးချမ်းကြီးမှာလူလာတဲ့ပြည်သူရှိတယ်လူလာတဲ့ပြည်သူရှိတယ်ဒီကွာလာရှိနေတာပဲเนาะ
ဟုတ်ကဲ့ကိုစိုးဝေကျွန်တော်တို့အချိန်များများမရှိတဲ့အတွက်လူရင်းတူရှင်းလေးနည်းနည်းချုပ်ပြီးဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ဟောကူအချက်ချက်ချက်ဒီလိုမျိုးဒီလိုမျိုးဘုံကြီးတန်းကြီးနဲ့ပေါင်းပြီးတော့အမှားနော်တစ်ဆောင်တစ်ခုမှလူကောက်ပြီးစားပြီးတော့ဒါဒီလိုစီးပြီးတော့လုပ်ပါတယ်ဒီမှာချက်လာတာကချက်ရပါတယ်ဘာလို့ချက်ပြီးချင်းပြောက်တာလဲအမှားမဟုတ်ပါဘူးတစ်ဆောင်တစ်ခုမှတော့ဒီကောင်ကြီးကတော့ဟိုပေါ့လေဒီကတော့ကတော့ဒီကချင်းလားဆိုကြတယ်
ကိုစိုးရေကျွန်တော်နောက်တူဦးကိုလှည့်ပေးလိုက်ချင်ပါတယ်ခင်ဗျာကျွန်တော်အချိန်တိတ်မချန်တော့လို့ပါနောက်တူကတော့ကိုတီးလည်မှုကထိုင်းနိုင်ငံပါကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေကဒီစစ်တပ်အစိုးရတို့လှုပ်ဆောင်ချက်တရားတော့ယူတာမှုမရှိဘူးလို့ကျွန်တော်ပြောချင်ပါတယ်ခါဘာဖြစ်လို့လဲဆိုတော့နော်အခုပြဿနာတွေကတို့ချီကံပြီးတော့ညင်းနေတာပဲကျွန်တော်တွေ့နေရပါတယ်ခင်ဗျာဒီတော့ကျွန်တော်တို့အနေနဲ့ပြောရမယ်ဆိုရင်နော်နိုင်ငံကဖြစ်အားတော့အံတမလိုရပါတယ်မဟုတ်လို့ရှိရင်တော့ကျွန်တော်တို့တရားတော်တိုင်းရင်းသားတွေကိုနော်ပြဿနာဆက်ပြတ်ပြီးတော့ရှာဖို့ပြည်နဲ့ဆက်နေတော့ပြဿနာလုပ်ဖို့ဆိုတော့တို့ကတော့အမြဲတမ်းလက်ဆောင်နေတာဖြစ်ပါတယ်ကွာဘုံကြီးဟောင်းဟောပါတို့ကတော့ပြဿနာရှာနေတယ်ကျွန်တော်တို့တွေ့နေရပါတယ်အဲ့ဒါကြောင့်မို့နော်နိုင်ငံကဖြစ်အားအံတမလိုရပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျဟု
တ်ကဲ့ကိုသီးလက်မှုဆွေးနွေးရကျေးဇူးပါကျွန်တော်တို့ Facebook ကနေပေးထားတဲ့ဆိုစာချုပ်လည်းရှိနေပါတယ်ကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ခင်ဗျကိုဇော်မင်းဦးဆိုသူကတော့မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်အဓိကကြတဲ့စစ်တပ်ကိုအရေးယူပေးစေချင်ပါတယ်တဲ့နောက်တစ်ခါကိုဇော်လေးရုံးမမောင်ဆိုသူကတော့လူအခွင့်အရေးကိုအစိုးရကရောစစ်တပ်ကရောပြည်သူလူထုကပါအားလုံးလေးစားလိုက်နာမှဒီမိုကရေစီကျလိမ့်မယ်လို့ထင်ပါတယ်တဲ့ဗျာနောက်တစ်ခါကိုမျိုးမြင့်ဆိုသူကတော့ကျွန်တော်ကတော့မော်လိုက်မျိုးကမျိုးမြင့်ပါကာကြုံနဲ့တကွာစစ်ကောင်းဆောင်တွေကို ICC ခုံရုံးကနေအရေးယူစစ်ဆေးဖို့ထပ်ပေါ်လာတာကိုထောက်ခံပါတယ်တကယ်တော့စစ်ကောင်းဆောင်တွေဟာကိုပြုတ်ခဲ့တဲ့အမှုကိုမခံဘဲရှောင်နေကြသူတွေသာဖြစ်ပါတယ်တဲ့ကိုအောင်လုံးကြီ
းဟုတ်ကဲ့ဖတ်ပြရကျေးဇူးပါဆိုတော့ကျွန်တော်ဟိုအစီအစဉ်ကလည်းအဆုံးသတ်ဖို့3မိနစ်လောက်တော့ရှိပါသေးတယ်ဆိုတော့ကိုအောင်လုံးရဲ့သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျာအခုကျွန်တော်တို့ဒီပြည်ပဖီအားတွေကိုရင်ဆိုင်နိုင်မှုဆိုရင်ပြည်တွင်းမှာညီညွတ်ဖို့ပိုရေးကြီးရယ်ဆိုပြီးတော့စဉ်းစားချက်တွေလည်းရှိပါတယ်ဆိုတော့ဒီလိုပြည်တွင်းမှာညီညွတ်မှုရလာအောင်ကျွန်တော်တို့လုံနိုင်မဲ့အခြေအနေမျိုးလုံနိုင်မဲ့နည်းလမ်းမျိုးတွေဘာတွေများမြင်မိလဲ
ဟုတ်ကဲ့ဟိုလက်ရှိအစိုးရကတော့ပေါင်းစုအင်အားဆိုပြီးတော့ပြီးခဲ့တဲ့မိကုံးတွေမှာပြောတာရှိပါတယ်ဆိုတော့ဒါနဲ့ဘယ်လိုပုံစံပေါင်းစုအင်အားလဲဆိုတဲ့ဟာမျိုးဖွင့်ဆိုရှင်းပြတာလည်းကျွန်တော်တို့မကြားတော့မကြားပါဘူးဆိုတော့တခုကတော့ရှိတာကကျွန်တော်တို့တိုင်းပြည်တွင်ဘယ်လောက်ညှို့ညင်းရပေါ့နော်နိုင်ငံတကာဘက်ကအခုလိုဖြစ်လာတဲ့ PR တွေနောက်တစ်ခါနိုင်ငံတကာဘက်ကအချင်းလွဲနေတဲ့ကိစ္စအလုံးပေါင်းစုံကတော့ကျွန်တော်စဉ်းစားတော်တော်ရှုပ်ထွေးတဲ့ပြဿနာပါတော့အခုလိုပါအချိန်ကိုပြင်းမှလည်းဒါကြီးအလုံးလုံးစီပတ်စီပြောလို့ဆိုရလဲတော်တော်ခက်လိုက်မယ်လို့ယူဆပါတယ်
ဟုတ်ကဲ့ကောင်းငင်းဆွေးနွေးရကျေးဇူးပါဆိုတော့ကိုတီယာသွေးရဲ့သဘောထားကနေအခုကျွန်တော်တို့ဟိုစဉ်းစားချက်တွေရှိနေပါတယ်ဒီလိုပြပပြားရီရော်ပါလာလို့ဆိုရင်ပြပင်းမှလည်းညင်ညွတ်နဲ့လက်တွဲပြီးဖြည့်ရှင်းဖို့လိုရဲဆိုတော့ပြပင်းမှအခြေခံရမယ်ဆိုတော့စဉ်းစားချက်မျိုးတွေရှိပါတယ်ဆိုတော့ဒီလိုဖြစ်လာနိုင်မဲ့အခင်းအကျင်းမျိုးနီလန်မျိုးရောရှိလားခင်ဗျာ
အဲ့တော့တော့ဗျာဟိုဒီလိုလေးဆက်ကျွန်တော်တို့ဒီလိုပြဿနာမှမဟုတ်ပါဘူးကျွန်တော်တို့တိုင်းပြည်ကိုဒီလိုစီနိုင်ငံပြည်ထူထောင်ဖို့ပေါ်တော့ကျွန်တော်တို့လိုအပ်ချက်တွေအများကြီးရှိတယ်ဟလာကျွန်တော်တို့အဓိကငြိမ်းချမ်းရေးတကယ်ဆိုရင်
ကျွန်တော်တို့ဒါဟိုမြင့်မြင့်လုပ်တဲ့အလုပ်တွေပေါ့နော်အဲ့တော့ဒီလိုကိစ္စမျိုးမှာဒါကျွန်တော်တို့ပြဿနာတွေအများကြီးဟလာရှင်းမလို့တဲ့ကိစ္စတွေအများကြီးရှိတယ်ဆိုတော့မိလို့ရေးဆိုတာတော့ကျွန်တော်တို့ဘာလို့လုပ်လို့အပ်တာပဲဗျာဒီကိစ္စမှာမဟုတ်ဘူးပေါ့နော်ဟိုဒီကိစ္စပြဿနာတွေအဒီရှင်းနေဒီခံနေပေါ့နော်ဟိုအခုကျွန်တော်တို့ဆွဲပြတ်နေတဲ့ပတ်သက်ပြီးဒီကိစ္စလည်းတရားကြောင့်က ကျွန်တော်ကလည်းလုပ်တဲ့ဒီကနေ့ချိန်ဆိုတော့ဟိုစီစီနီနီနီလို့မပြေမချေချင်းလို့မရတဲ့တော့ပြန်တော့ကျွန်တော်ခြေကအုပ်ရရကျွန်တော်ကအာသာရရပါဠိရဟိုအားလုံးကိုပြင်ရတာမဟုတ်ဘူးကျွန်တော်ကတန်းတော်ထဲပါတယ်ကျွန်တော်ကကျွန်တော်အောက်ပါတယ်ကျွန်တော်အလာကြီးကျွန်တော်နိုင်ငံရေးခေတ်ကျဘောပြားရကျွန်တော်ဒီအတိုက်ခံလက်ရှိကျွန်တော်အမျိုးသားရေးအားကြီးကျွန်တော်ပြတ်ပေါ်ပြန်ပါအားကြီးလက်ရှိရတာ ဒီကနေ့ကျွန်တော်တို့ကအားလုံးရှောက်ဝင်တဲ့လမ်းတစ်ခုကိုသူကခင်ပြီးအားလုံးယုံကြည်အောင်ဆက်ဖို့နိုင်ဖို့လည်းလိုရယ်။ကျန်တဲ့လူတွေကလည်းအဲ့ဒီလမ်းကိုတော့ရယ်တော့တိုင်းပြည်နဲ့အောင်ကြည့်ပြီးအားလုံးကြရတယ်ဗျ။မဟုတ်ဘူးဆိုရင်ဒီကနေ့ချက်ဆိုးဝယ်ရှိတယ်။ကျွန်တော်တို့ဒီကောင်းတာဘူးလည်းမရှိရသေးဘူး။အားလုံးကိုသိလာဖို့အချိန်ကြမှာလို့ပြောပြချင်တာ။
โอเคဆိုတော့အချက်အလက်နဲ့ကျွန်တော်ကိုအောင်သူညင်းရဲ့လက်ချက်မေးချင်ပါတယ်ကိုတရားသွေးဆွေးနွေးကြတဲ့အထက်မှာဒီလိုပေါ့လေပြည်တွင်းညီညွတ်ရေးရုံချင်မှုတိဆောက်ရေးမှာတစ်ဖက်နဲ့တစ်ဖက်ဟိုဘယ်ဘက်ကအရင်စဖို့လိုနေတယ်လဲတချို့ကပြောတာတော့အနယ်ဘက်ကအယက်သားဆွေးဘက်ကလောက်တာရှိပေမဲ့စစ်တပ်ဘက်ကပါမလာတာမျိုးရှိရဆိုတော့ထောက်ပြချက်တွေလည်းရှိနေတာဆိုတော့လေဟုတ်ကဲ့ဟိုကျွန်တော
ဟုတ်လေအတွင်ကြောင်းကြီးဆိုတဲ့ဟာမှာကြတော့ဒီစနစ်အစ်စ်ကဒီ၆ရီတုန်းကာလမှာစနစ်ဟောင်းကလည်းဆုတ်သွားပြီတာမဟုတ်ဘူးဗျာရှိနေသေးတယ်အဲ့တော့အဲ့ဒီနှစ်ဖက်ပေါင်းစည်းပြီးဘယ်လိုလုပ်ကြမလဲဆိုတာတော့အတော်လေးခက်ခဲတဲ့ကိစ္စပါအမှုတင်ညာလည်းဆန်တဲ့ကိစ္စလို့ထင်ပါတယ်ဆိုတော့အဲ့ဒီနေ့သားမှာတော့လက်ရှိအစိုးရကဒါကိုဘယ်လောက်ကြီးပါဝါဒနာနဲ့ဘယ်လိုလုပ်သ
ဲ့တော်တော်ရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့စနေညဗီယိုရဲ့ဒိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်ကပြောပြပေးပါဦးဗျာ။
အမေရိကန်ထက်နဲ့အောက်လွှတ်တော်အမတ်200ထက်မနေ့ကသမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုဖို့ပြင်ဆင်နေတဲ့ပေါ်ရှေ့ဆက်ဆောင်ရွက်နိုင်ဖို့ဝါရှင်တန် DC မှာရှိတဲ့ပြည်မှုဆိုင်ရာတရားရုံးနဲ့တရားသူကြီးတဦးကခွင့်ပြုလိုက်ပါတယ်။အမေရိကန်ဆိုရတာဝန်ရှိသူတွေအနေနဲ့လွှတ်တော်ရဲ့အတည်ပြုချက်မရဘဲပြပအစိုးရစီကအကျိုးမြတ်တွေရယူတာဒါမှမဟုတ်လက်ဆောင်ပစ္စည်းတွေလက္ခဏာမျိုးကိုမလုပ်ရဘူးဆိုတော့အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံပါအခြေခံပြဋ္ဌာန်းချက်ကိုသမ္မတထရန့်ကချိုးဖောက်တယ်ဆိုပြီးတော့လွှတ်တော်အမတ်တွေကဆွဆွဲထားပါတယ်။ဂျာမနီနိုင်ငံကိုရောက်နေတဲ့တူရကီသမ္မတရီချက်ဒီအာဒိုဝမ်ဟာဒီကနေ့မှဥရောပရဲ့အကြီးဆုံးဗလီဖွံ့ဖွဲကိုတက်ရောက်ခဲ့ပါတယ်။ကိုလွန်မြို့မှာဗလီဖွံ့ဖွဲတက်ရောက်ပြီးတော့သူ့ရဲ့အငင်းပွားပွဲရာခီးစဉ်ကိုဆွန့်တက်မှာပါ။ဒီဗလီကိုကန့်ကွက်ဆန္ဒပြကြသူတွေအများပြားကိုထိန်းသိမ်းနိုင်ဖို့ရဲတွေကလည်းစောင့်ကြနေပါတယ်။ဂျာမနီဝန်ကြီးချုပ်အန်ကလာမာကင်းနဲ့နှစ်ရက်အတွင်းဒုတိယအကြိမ်မြောက်မနက်စာစာရင်တွေ့ဆုံကြပြီးတဲ့နောက်အာဒိုဝမ်ဟာဒီဆက်ဆံရေးမပြေမလည်ဖြစ်နေတာကိုပြောင်းလဲနိုင်ဖို့အခုလိုဆွေးနွေးခဲ့တာပါ။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာတောက်ကြနေက 9.5 ပြင်းအားရှိတဲ့ငလျင်လွတ်ခတ်ပြီးတဲ့နောက်ဖော်လာနဲ့ဒွန်ဂလာမြို့တွေကိုဆူနာမီရေလိုင်းကြီးတွေဝင်ပြီးတော့ရိုက်ခတ်သွားတာကြောင့်သေဆုံးသူ384ဦးထက်မနည်းရှိနေပြီးဒဏ်ရာရထားသူ540ကျော်ရှိနေတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ွှင့် engineer ကတော့ Nick Evanov ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းလူမီတာ24.5/32နဲ့လိုင်းလံ190တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်နေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပ
Thank you. This program has come to you from the Voice of America, Washington.